to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်မတ်လ16ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ခန့်စတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင
်ကျမဧတနာချောပါနယူးဇီလန်နိုင်ငံ Christchurch မြို့ကမွတ်စလင်ပလီနှစ်ခုမှလူ49ယောက်သေဆုံးခဲ့ရတဲ့အစုလိုက်ပြောင်းလိုက်ပြစ်ခတ်မှုမှာအဓိကတည်ရန်ခံဖြစ်သူကိုဒီကနေ့ပဲရုံထုတ်ခဲ့ပြီးတော့လူသတ်မှုနဲ့ရွေးချယ်တင်ထားပါတယ်ရုရှားနိုင်ငံ2018ခုနှစ်မှာယူကရိန်းတင်မတော်သုံးစင်းကိုတိုက်ခိုက်ခဲ့တာခရိုင်းမီးယားဒေသကိုရုရှားပိုင်ဖြစ်နေတုတ်သွင်းခဲ့တာနဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းကသူတို့ရဲ့လောရည်တွေပေါ်မှာအမေရိကန်၊ကနေဒါနဲ့ဥရောပတမကတို့ပိတ်ဆို့တန်းခတ်တာကိုငြိမ်းခံနေမှာမဟုတ်ဘူးလို့ရုရှားကပြောပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေဒီညကြားရဖို့ရှိပါတယ်မဆုမွင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆီယမ်မာကတော့အစိုးရတက်တဲ့ရခိုင်တိုင်းဒေသနဲ့ကိုက်တက်အေတို့ကြားမှာစီးပရိပခတင်းထန်နေချိန်မှာပဲစနေနေ့တုန်းကချင်းပြည်နယ်ပလဝါမြို့နယ်မှာအစိုးရပိုင်းကုန်တင်ဆက်တင်မော်တစ်စင်းပြစ်ခတ်တိုက်ခိုက်ခံခဲ့ရပါတယ်
။ဒါတင်ပေါ်နယ်လာပေါ်တဲ့အချိန်မှာဒီရခိုင်တင်မော်တို့အေအေကဒီမနက်ချင်းနာရီလေးစင်းလာလို့ရှိနေအေအေမှာ
ချင်းပြည်နယ်ပလဝါမြို့နယ်ထဲမှာတိုက်ခိုက်ခံခဲ့ရတာပါရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှာလည်းပြစ်ခတ်တိုက်ခိုက်မှုတွေကိုအကြောင်းကိုသတင်းပေးပို့ချက်နဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့သတင်းတော်မှတ်စုအစီအစဉ်မှာတော့မြန်မာနိုင်ငံရဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးအကြောင်းနောက်ပြီးတော့ဒီမြန်မာနိုင်ငံအတွက်ကုန်သွယ်ရေးစနစ်ထူထောင်မှုကြိုးပမ်းတာကဘလောက်များအကျိုးဖြစ်ထွန်းစေမလဲဆိုတဲ့မြန်မာတခွေအစီအစဉ်နဲ့အတူစနေညဒဲလီလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမရေးတနာကျော်နဲ့ကိုရနိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ညူစီဒန်နိုင်ငံChristchurch မြို့ကမွတ်စလင်ပလီနှစ်ခုမှလူ49ယောက်သေဆုံးခဲ့ရတဲ့အစုလိုက်ပြောင်းလိုက်ပြစ်ခတ်မှုမှာအဓိကတရေခံဖြစ်သူကိုဒီကနေ့ပဲရုံထုတ်ခဲ့ပါတယ်။လူပြိုအမျိုးသားရေးဝါဒီဖြစ်တဲ့သူ့ကိုယ်သူကြီးညာထားတဲ့အသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသား Brandon Tarrant ကိုလက်နက်ကင်အဆောင်နှစ်ယောက်ကချန်ရံပြီးရုံထုတ်ခဲ့တဲ့ Christchurch တရေခွင်မှာတော့ကျူရသူကြီးကလူသတ်မှုဆွဲချက်ကိုဖတ်ပြခဲ့တာပါ။လက်တလုံးအမှုတမှုနဲ့ပဲဆွဲချက်တင်ထားပေမဲ့တခြားအမှုတွေနဲ့လည်းဆွဲချက်တင်ကောင်းတင်နိုင်ကြောင်းတန်တရားရှိသူကိုတရားခွင်ကနေပြန်ခေါ်သွားပြီးတဲ့နောက်မှာတရားသူကြီးကပြောသွားပါတယ်။ပူပေါင်းကြံစည်သူတွေဖြစ်နေမတင်ငါသူနှစ်ယောက်ကိုလည်းဖမ်းထားပြီးတော့ပတ်သက်မှုရှိမရှိနဲ့ပတ်သက်မှုအတိုင်းအတာတွေကိုသိနိုင်ဖို့ရဲတွေကစုံစမ်းနေပါတယ်။ဝန်ကြီးချုပ် Jacinda Ardern ကတော့နောက်ထပ်တိုက်ခိုက်မှုတွေကျူးလွန်မှုရှိနေချိန်မှာပဲတနက်သမားကိုအချိန်မီဖမ်းဆီးမိခဲ့တာဖြစ်ကြောင်းလည်းဒီမနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ချင်းမရဲ့ကြံဖက်တိုက်ခိုက်မှုကြီးဖြစ်နေတဲ့ဝင်းကြီးချုပ်ကပြောဆိုပြီးတော့တနက်ကင်ဆောင်ခွင့်ဥပဒေကိုပြင်ဆင်မယ်လို့လည်းပြောပါတယ်။တနက်သမားမှောင်ဆေမီအော်တိုမက်တစ်တနက်နှစ်လက်အပါဝင်တနက်ငါးလက်ရှိပြီးတော့အားလုံးကိုတရားဝင်ဝယ်ယူထားတာဖြစ်ကြောင်းလည်းဝင်းကြီးချုပ်ကပြောပါတယ်။တနက်သမားနဲ့ပူးပေါင်းကြံစည်သူဖြစ်နေမတင်ငါသူတွေဟာအားလုံးနယူးဇီလန်နဲ့ဩစတြေးလျနိုင်ငံတွေကအကြံဖက်ဝါရီတွေဖြစ်နေစောင့်ကြည့်ခံစင်းမှာစီးရင်သွင်းခံထားရတဲ့သူတွေမဟုတ်ကြောင်းလည်းပြောထားပါတယ်။ဩစတြေးလျဝင်ကြီးချုပ် Scott Morrison ကတော့တန်တရားရှိသူတနက်သမားဟာလက်ရာစွန်းအကြမ်းဖက်ဝါဒီဖြစ်နေရည်ညွှန်းပြောဆိုခဲ့ပါတယ်။မနေ့တုန်းကလူပေါင်းရာနဲ့ခြေဝှက်ပြဖို့ဗလီတွေမှာရောက်ရှိနေစမှာဖြစ်ပေါ်တဲ့တိုက်ခိုက်မှုကိုတော့တနက်သမားက Facebook လူမှုကွန်ရက်မှာတိုက်ရိုက်ပြသခဲ့တာပါ။မွတ်စလင်တွေကိုရှုံချထားပြီးရွှေပြောင်းခြေချသူတွေကိုကျူးကျော်သူဖြစ်နေဖော်ပြထားတဲ့စာမျက်နှာ84မျက်နှာပါဝင်တဲ့လူပြူအမျိုးသားရေးဝါဒကြေညာချက်ကိုလည်း Facebook မှာပဲဖော်ပြထားပါတယ်။
နယူးဇီလန်နိုင်ငံ Christchurch မြို့ကဗလီနှစ်ခုပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့နယူးဇီလန်ပြည်သူတွေအတွက်ဝမ်းနဲ့စိတ်မကောင်းဖြစ်ရသလိုအမေရိကန်အစိုးရအနေနဲ့လည်းအကူအညီပေးသွားမယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြောကြားလိုက်ပါတယ်။ဒါ့အပြင်ဒီတိုက်ခိုက်မှုဟာအလွန်ကိုစိုးရွားတဲ့လူစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်ကအခုလိုဝမ်းနဲ့စကားပြောလိုက်တဲ့ချိန်ထဲမှာပဲလူပြူမျိုးသားရေးဝါဒဟာစိုးရိမ်စရာချိန်ညှောက်မှုဖြစ်လာနေတယ်ဆိုတာကိုတော့သူကငြင်းဆိုသွားခဲ့ပြီးတော့လူတချို့မှာပဲဒီလိုစိုးရိမ်စရာကောင်းတဲ့ပြဿနာရှိတာလို့သူထင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။တောက်ချာနေကဗလီမာဝပြုနေစဉ်အတွင်းဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်49ယောက်သေဆုံးပြီးတော့ဒါဇင်နဲ့ချီတန်းရသွားခဲ့တာဖြစ်ပါတယ်။နယူးဇီလန်ဝန်ကြီးချုပ် Jacinda Ardern ကတော့နယူးဇီလန်နိုင်ငံမှာသေဆုံးမှုအများဆုံးဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးတော့ဒါဟာအကြမ်းဖက်ဝါဒဆွဲကိုင်းတဲ့တိုက်ခိုက်မှုဖြစ်တယ်လို့ပြောလိုက်ပါတယ်။အင်မီရိုရဲ့အမျိုးသားလုံခြုံရေးချန်ပီယံ John Bolton ကလည်းဒီပြစ်ခတ်မှုဟာကြံဖက်တိုက်ခိုက်မှုမုံတရားကိုအခြေခံပြီးကျူးလွန်တဲ့ရာဇဝတ်မှုဖြစ်ပေါ်ရတယ်ဆိုပြီးပြောပါတယ်။အမေရိကန်ဆိုးရအနေနဲ့နယူးဇီလန်ဆိုးရအာဏာပိုင်အနေနဲ့ရောအဲ့မှာရှိတဲ့အမေရိကန်နိုင်ငံရောဆက်သွယ်ပြောဆိုမှုတွေရှိနေပြီးတော့ဒီဖြစ်ရနဲ့ပတ်သက်ပြီးတော့အနီးကပ်စောင့်ကြည့်နေတယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။
မတော်တဆမှုတွေကြုံခဲ့ရတဲ့ Boeing 737 Max အမျိုးအစားလေးယာဉ်တွေအတွက်အစ်စ်မြင့် software အသစ်တစ်ခုကိုကုမ္ပဏီကသတင်းတစ်ပတ်ကနေပြီးတော့ဆက်ရက်အတွင်းမှာတရားဝင်ထုတ်ဖို့ရှိနေကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ လူအများပြားတည်ဆုံခဲ့ရတဲ့တနင်္ဂနွေနေ့ကအီသီယိုးပီးယားလေကြောင်းပိုင်းလေယာဉ်ပျက်ကျမှုနဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလထဲမှာအင်ဒိုနီးရှားနိုင်ငံက Lion Air လေကြောင်းကလေယာဉ်ပျက်ကျမှုနှစ်ခုစလုံးမှာမတော်တဆဖြစ်ခဲ့တဲ့လေယာဉ်တွေဟာ737 Max အမျိုးအစားလေယာဉ်တွေဖြစ်ပါတယ်software အသစ်တစ်ခုကိုအစင်းမြင်ထုတ်လုပ်မဲ့တဲ့ရင်ကိုတော့အမည်မဖော်ခြင်းတဲ့တဲ့ရင်အရင်မြင်တဲ့ခုကိုကိုးကားပြီးတော့ AFP တဲ့ရင်ဌာနကအရင်ဆုံးဖော်ပြခဲ့တာပါ Ethiopia နဲ့ Lion Air လေကြောင်းလိုင်းတွေကမတော်တဆဖြစ်မှုနှစ်ခုစလုံးမှာလေယာဉ်ထွက်ခွာပြီးမိနစ်ပိုင်းအတွင်းမှာပဲပြက်ကျခဲ့ပြီးတော့လေယာဉ်ပေါ်မှာလိုက်ပါသူတွေအားလုံးသေဆုံးခဲ့တဲ့အတွက်ချိုးယွင်းမှုပြဿနာကတူညီနေပုံနဲ့ရပါတယ် Ethiopia လေကြောင်းပိုင်းလေယာဉ်ပြက်ကျခဲ့ရပြီးနောက်တစ်နေ့မှာပဲ Boeing ကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာတော့737 Max အမျိုးအစားလေယာဉ်တွေအလုံးအတွင်းအစင်းမြေ software အသစ်ကိုမကြခင်သတင်းပတ်တွေဒီမှာတက်ဆန်သွားမှာဖြစ်ကြောင်းပြောဆိုထားပါတယ်။ Lion Air လေကြောင်းပိုင်းလေယာဉ်မတော်တဆမှုဖြစ်ခဲ့ရပြီးတဲ့နောက်မှာ software အသစ်ထုတ်ဖို့လွန်ခဲ့တဲ့လတွေမှာကလေးကကြိုးပမ်းနေကြောင်းလည်း Boeing ကုမ္ပဏီကပြောပါတယ်။ဘေးကင်းလုံခြုံမှုရှိပြီးသားဖြစ်တဲ့လေယာဉ်တွေမှာ software အသစ်ကပို့ပြီးလုံခြုံမှုပေးနိုင်မှာဖြစ်ကြောင်းလည်းကြေညာချက်ကဖော်ပြထားပါတယ်။လူပေါင်း158ယောက်တေဆုံးခဲ့ရတဲ့အီသီယိုးပီးယားလေကြောင်းပိုင်းလေယာဉ်ကပြန်တမ်းမှုမှတ်တမ်းတင်ကြိယာနဲ့အသက်မှတ်တမ်းတင်ကြိယာတို့ကိုတော့ပြည်သက်နိုင်ငံကလေကြောင်းလုံခြုံရေးဆိုင်ရာကျွမ်းကျင်သူအဖွဲ့တွေစစ်ဆေးဖို့ပို့ပေးထားပါတယ်ရှင်
။ပြီးခဲ့တဲ့နိုင်ငံတွေကပြကြခဲ့အီသီယိုးပီးယားလေကြောင်းရဲ့ Boeing လေယာဉ်တွေကအချက်လက်နဲ့အတန်တွေဖမ်းယူထားတဲ့ Black Box ကြိယာကိုစုံစမ်းစစ်ဆေးသူတွေကမနေ့ကပဲစပြီးတော့ပြည်သက်နိုင်ငံမှာစစ်ဆေးနေကြပြီဖြစ်ပါတယ်။အီသီယိုးပီးယားအရာရှိတွေကစုံစမ်းစစ်ဆေးမှုကိုတရားဝင်ဦးဆောင်နေတာဖြစ်ပြီးတော့ပြင်းထန်တဲ့အမေရိကန်နိုင်ငံတွေကချောညင်သူတွေလည်းကုညီဆောင်ရွက်နေကြပါတယ်။ပြကြခဲ့တဲ့လေရဲ့အချက်လက်နဲ့ဖမ်းယူထားတဲ့အတန်တွေထွက်လာဖို့ကတော့ရက်တော်များများကြာလိမ့်မယ်ကြာလိမ့်မှာဖြစ်ပါတယ်။လေရင်ပြကြလို့တည်ဆုံးခဲ့ရသူတွေအတွက်ဝန်ထမ်းကြောင့်သမ္မတဒေါနယ်ထရမ့်ကအီသီယိုးပီးယားဝန်ကြီးချုပ်အဘီအမတ်ကိုမနေ့ကတယ်လီဖုန်းနဲ့ပြောခဲ့ပါတယ်။ဘာကြောင့်အခုလို့လေရင်ပြကြခဲ့တယ်ဆိုတာကိုနိုင်ငံတကာအရက်ဖတ်လေကြောင်းပြန်တိုင်းအာဏာပိုင်တွေကဖြေရှာနေတဲ့နေရာမှာအီသီယိုးပီးယားဆိုရအနေနဲ့သူအမေရိကန်ကအခိုင်အမာလှုပ်ဆောင်သွားမယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။တနင်္ဂနွေနေ့က Boeing 737 Max 8လေယာဉ်ပျက်ကျမှုကြောင့်လေမော်မှာပါသွားတဲ့သူ159ယောက်စလုံးသေဆုံးခဲ့ပါတယ်။လေယာဉ်ပြန်တမ်းပြီးမကြခင်မှာပဲအဲ့လေယာဉ်ပျက်ကျခဲ့တာလည်းဖြစ်ပါတယ်။ဒီလိုအဖြစ်မျိုးပြီးခဲ့တဲ့9လတုန်းကလည်းအင်ဒိုနီးရှားနိုင်ငံမှာဖြစ်ခဲ့သလိုလေမော်မှာပါသူအလုံးသေဆုံးခဲ့တာဖြစ်ပါတယ်။ပျက်ကျတဲ့လေယာဉ်အမျိုးအစားလည်းဒူးနေတာကြောင့်အီသီယိုးပီးယားနဲ့အမေရိကန်ပါဝင်နိုင်ငံအတော်များများကဒီလေယာဉ်အမျိုးအစားတွေကိုမပြန်တမ်းဖို့အမိန့်ထုတ်ထားပါတယ်ခင်ဗျာ။
ဒီရိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဖီယိုအမေရိကန်တန်ကနေနိုင်ငံတကာနဲ့ဒေသတွေသတင်းတွေဆက်ပြီးပြောပြပေးသွားပါမယ်။အာဖဂန်နိုင်ငံမှာငြိမ်းချမ်းရေးရဖို့အတွက်လက်ထက်ကန်းသာလှူရတဲ့အကြောင်းအမေရိကန်နဲ့တာလီဘန်သဘုံအဖွဲ့တွေကကိုယ်စားလှယ်တွေရဲ့ဆွေးနွေးညှိနှိုင်းမှုတွေကိုရည်ညွှန်းပြီးတော့ပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်ကပြောဆိုလိုက်ပါတယ်။အမေရိကန်ဆိုရတာဝန်ရှိသူတွေကလက်တွေ့ကျကျတိုးတက်မှုတွေရရှိကြောင်းပြောဆိုထားတဲ့တာလီဘန်တွေနဲ့တိုက်ရိုက်ဆွေးနွေးမှုတွေကိုစီစဉ်ပေးခဲ့တဲ့ပုံမှာလည်းပါကစ္စတန်နိုင်ငံကအမှတ်ယူပြီးပြောနေတာပါ။တာလီဘန်တွေနဲ့ဆွေးနွေးမှုတွေစတင်နိုင်ပြီဖြစ်တဲ့အတွက်အာဖဂန်နိုင်ငံကမိတ်ဆွေညီအစ်ကိုတွေကြားမကြခင်ရက်တွေမှာငြင်းငြင်းငြင်းငြင်းနေထိုင်နိုင်တော့မှာဖြစ်ကြောင်းလဲပါကစ္စတန်နိုင်ငံအနောက်မြောက်ဖက်အာဖဂန်နိုင်ငံနဲ့နယ်စပ်လူမျိုးစုဒေသတစ်ခုဖြစ်တဲ့ဘာဂျောမှာမနေ့တုန်းကလူထုကိုမိန့်ခွန်းပြောကြားတဲ့နေရာမှာပါကစ္စတန်ဝန်ကြီးချုပ်ကပြောသွားခဲ့ပါတယ်။အသေးစိတ်မပြောပေမဲ့လည်းငြင်းငြင်းငြင်းငြင်းလုပ်ငန်းရှင်ကနေဒေသရင်းမှာပြည်ချိန်မှုတွေကုန်သွယ်ရေးနဲ့စီးပွားရေးအောင်မြင်မှုတွေအထူးသဖြင့်စစ်တမ်းတင်ခဲ့ရတဲ့အာဖဂန်နိုင်ငံအနေနဲ့ကိုယ့်ခြေရောက်ပေါ်ကိုယ်ရက်တည်နိုင်မဲ့ရလဒ်တွေထွက်ပေါ်လာမှာဖြစ်ကြောင်းလည်းပြောပါရယ်။အလုံးပါဝင်ခွင့်ရမယ့်အစိုးရကောင်တီရဲ့ပေါ်ထွန်းပြီးစစ်ပွဲတွေအဆုံးသတ်နိုင်လိမ့်မယ်လို့လည်းသူကပြောဆိုခဲ့ပါရယ်ရှင်
။ဆလိုဗာကီးယားနိုင်ငံမှာတော့သမ္မတရွေးကောက်ပွဲပထမအချုပ်ကိုဒီကနေ့ကျင်းပနေပြီးတော့မဲဆန္ဒရှင်တွေလည်းမဲယုံကိုသွားပြီးတော့မဲပေးနေကြပါပြီ။ရွေးကောက်ပွဲမှာထိတ်ကနေဦးဆောင်နေတဲ့သူနှစ်ယောက်ကတော့အသက်55နှစ်အရွယ်သဘောပေါ်ဝင်းဆန်ရရှိနေဇိုဇနာကပူတိုဗာနဲ့အသက်52နှစ်အရွယ်မာရိုဆက်ကိုဗစ်တို့ဖြစ်ပါတယ်။သဘောပေါ်ဝင်းဆန်ရရှိနေဇိုဇနာကပူတိုဗာကတော့လိင်လူချင်းစုံမဲ့သူတွေရဲ့အခွင့်အရေးကိုထောက်ခံပြီးတော့ကိုယ်ဖြစ်ချတာနဲ့ပတ်သက်ပြီးတော့ဆလိုဗာကီးယားနိုင်ငံမှာတားမြစ်တာကိုဆန့်ကျင်နေတဲ့သူလည်းဖြစ်ပါတယ်။2016ခုနှစ်မှာသူမဟာသဘောပေါ်ဝင်းအရေးတက်ကြွလှုပ်ရှားသူတွေကိုနှစ်ဆင့်ချီးမြှင့်တဲ့ဂိုးမန်သဘောပေါ်ဝင်းထိန်းသိမ်းသူကိုရရှိခဲ့တာပါမာရိုဆက်ကိုဗစ်ကတော့ဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဖြစ်ပါတယ်သူကိုလက်ရှိအာဏာရ Small SG ပါတီကထောက်ခံလာပြီးတော့သူကတော့အစဉ်လာတိုင်းမိသားစုအရေးကိုဦးစားပေးတဲ့မူဝါဒတွေပေါ်မှာအခြေခံပြီးတော့ message စီးရုံးနေတာပါဒီရွေးကောက်ပွဲကိုတော့စုစုပေါင်း 33ရောက်ဝေရောက်ရှင်ပြိုင်တာဖြစ်ပြီးတော့ထိတ်ဆုံးကပြင်းနေတဲ့နှစ်ယောက်စလုံးနဲ့မဲရီအတွက်အများစုကိုတခါတည်းနဲ့နိုင်ရသွားဖို့တော့မရှိပါဘူး။ဒါကြောင့်သူတို့နှစ်ယောက်စလုံးဟာမက်ချ်လာ30ရင်းနေမှာကျင်းပါမယ်။သမ္မတရွေးကောက်ပွဲဒုတိယအကြိမ်မှာထပ်ပြီးတော့ပြန်ရဖို့ရှိပါတယ်။လက်ရှိသမ္မတအန်ဒရီကစ်ကာကတော့ဒုတိယအကြိမ်သမ္မတတန်း9နှစ်ကိုဝေရောက်ရှင်ပြိုင်ခြင်းမရှိပါဘူးခင်ဗျာ။
ရုရှားက2018ခုနှစ်မှာယူကရိန်းတင်မောသုံးစင်းကိုတိုက်ခိုက်ခဲ့တာခရိုင်းမီးယားဒေသကိုရုရှားပိုင်ဖြစ်နေသူသွင်းခဲ့တာတွေအပြင်ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားရဲ့လုပ်ရက်တွေပေါ်မှာအမေရိကန်၊ကနေဒါ၊ဥရောပတမက္ကာတို့ကပိတ်ဆို့တံခတ်အရေးယူတာကိုငြင်းခံနေမှာမဟုတ်ကြောင်းရုရှားကပြောသွားပါတယ်။ယူကရိန်းနိုင်ငံမှာရုရှားကရန်လိုတဲ့လုပ်ရက်တွေဆက်ရှိနေတာကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံကလူပုဂ္ဂိုလ်6ဦးနဲ့အဖွဲ့အစည်း8ခုကိုပြစ်မှတ်ထားအရေးယူလိုက်ကြောင်းမနေ့တုန်းကပဲအမေရိကန်ဗန္ဒာရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။နိုင်ငံတကာမှာလိုင်းနာရမယ့်စီကံတွေကိုချိုးဖောက်နေပြီးတော့ယူကရိန်းရဲ့အချုပ်အခြာကိုထိပါဖို့ရုရှားရဲ့ကြိုးပမ်းမှုကိုတုံ့ပြန်မှုပြေဝရှိတဲ့ပြစ်မှတ်ထားတံခါးမှုတွေကိုမဟာမိတ် EU ကကနေဒါနိုင်ငံတွေနဲ့ပူးရဲပြီးတော့အကောင့်ထဲပေါ်လိုက်တာဖြစ်တယ်လို့လည်းအမေရိကန်ဗန္ဒာရေးဝန်ကြီးကပြောထားပါတယ်။တခြားအရေးယူလိုက်တဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေရဲ့ပိုင်ဆိုင်မှုတွေအကျိုးစီးပွားတွေကိုတားမြစ်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားတွေအနေနဲ့လည်းလုပ်ငန်းတွေလုတ်ကိုင်ဝင်ရှိမှာမဟုတ်ကြောင်းကြေညာချက်မှာဖော်ပြပါရရှင်။
England FA Plus ဘောလုံးပွဲမှာတော့ Watford အသင်းနိုင်ရပြီးတော့ semi final တက်သွားပါပြီ FA Plus quarter final ပွဲစဉ်ဖြစ်တဲ့ Watford နဲ့ Crystal Palace တို့ဒီနေ့ကစားကြတာမှာ Watford ကနှစ်ဂိုးတကိုးနဲ့နိုင်သွားတာပါပထမဂိုးကိုတော့ Kapoe က28မိနစ်မှာသွင်းခဲ့ပြီးတော့ Batshuayi က62မိနစ်မှာ Crystal Palace အတွက်ချီပါဂိုးပြန်သွင်းပါတယ်ဒါပေမဲ့ Watford အတွက်နိုင်ဂိုးကို Andy Gray က89မိနစ်မှာသွင်းခဲ့ပြီးတော့နောက်ဆုံးမှာ Watford အသင်းနှစ်ဂိုးတကိုးနဲ့နိုင်ပြီးတော့ semi final တက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
စနေညရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုမရေးသနာကျော်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းများတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။မြန်မာနိုင်ငံအနောက်ပိုင်းကလက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာဒီရက်ပိုင်းတွေအတွင်းပြစ်ခတ်မှုတွေဇက်တိုက်ဖြစ်နေလို့ဒေသခံတွေအထူးကြောက်ရွံ့နေကြပါတယ်။စနေနေ့မှာတော့ချင်းပြည်နယ်ပလောဝါမြို့နယ်တွင်တရားဆောက်လို့ရေးလုပ်ငန်းခွင်သုံးအစိုးရပိုင်းကုန်တင်ဇက်တင်မောတစ်စင်းဟာလက်နက်ကိုင်အဖွဲ့တစ်ဖွဲ့ရဲ့ပြစ်ခတ်တိုက်ခိုက်တာကိုခံခဲ့ရပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ထဲမှာလည်းတောက်ကြညဘက်တုန်းကပြစ်ခတ်မှုတွေလုပ်ခဲ့လို့မြို့ထဲမှာထိခိုက်မှုတွေရှိခဲ့ပါတယ်။အဲ့ဒီဒေသရဲ့အခြေအနေတွေကိုတော့ VOA သတင်းတောက်နိုင်ကိုအိမ်သတင်းပေးပို့ထားပါတယ
်။ချင်းပြည်နယ်ပလောဝမြို့နယ်နှမတာကျေးရွာအုပ်စုတဲမောကကျေးရွာမှာကလတာမြစ်တွင်းကကြောက်တော့ပလောဝကိုပြေးဆွဲနေတဲ့အစိုးရပိုင်း MV ရတနာဝင်းကုံတင်ဇက်တင်မောတစီကိုဒီနေ့မနေ့ပိုင်းမှာလက်နက်ကန်အဖွဲ့တစ်ဖွဲ့ကနေဝင်ရောက်ပြစ်ခတ်ခဲ့တယ်လို့နမ္မသာကြီးရွာအုပ်ချုပ်ရေးအဖွဲ့ဝင်ဒုကပြောပါတယ
်။ဒဲတင်ပေါ်နယ်လာပေါ်တဲ့အချိန်မှာဒီရခိုင်တင်းတို့အေးကဒီမနက်7နာရီလေးစင်းလာလို့ရှိနေအေးမော်ဝီတော်ဒီပလန်တဲ့မြကင်းစင်းနဲ့ကနေပြစ်တာ။ဒဲလေးသမီးလောင်သွားတယ်လို့ပြရတယ်။ပေးမော်ဝါရွာအကြမ်းမကိုလက်နက်ကြီးနဲ့ပြစ်ကြတာပေါ့
။ဒီပြစ်ခတ်မှုကြောင့်အနီးနားရွာတဲမောဝကြီးရွာဘက်ကလည်းလက်နက်ကြီးကြီးကြားရောက်ခဲ့တယ်လို့ဖြစ်စဉ်အခြေအနေကိုတော့တဲမောဝရွာသားကိုမောင်ရွှေကအခုလိုပြောပါတယ်။
ဒီမမီးတော့ကသူတို့ကလောက်ချားတဲ့ပြည်တံရောကြားလိုက်တယ်။ကရဏမင်းလောက်ဖက်ကြင်ရပြ။ကိုဖက်ကပလဝကဒါအလုတ်ဆိုင်ကကုန်တယ်။ဒီမောဒီမောကတော့ပြည်စီမောအခုထိဒီတိုင်းမှမီးလောင်နေတော့မယ်။မီးကိုထွက်နေတော့မယ်။တရတားတွေကထိခိုက်လို့ရှိပြ။လူတယောက်လောက်ချားရဲ့မိုင်းထိရဲ့ဟာမခုံလာလင်းလာနည်းနည်းလေးပေါ့ရုံပဲ။ရတဲ့လာလေးဟိုကလောက်ချားဒီလခုလောက်ရှိတယ်ရွာသားလုံးကအကုန်လုံးကြောက်နေကြရတယ်ပြေးလွာရင်းနဲ့အဲဒီမှာပုန်းနေကြရတယ်
ဒီပြစ်ကမှုဟာရခိုင်တပ်မတော်လက်ချက်လို့ဒေသခံတွေကယူဆနေကြတယ်လို့ရခိုင်တပ်မတော်ဘက်ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူးဒါအပြင်မြမတပ်မတော်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့စည်ရေးတင်းမာနေစေဖြစ်တဲ့ရခိုင်ပြည်နယ်မြောက်ဦးမြို့တင်းမာလဲတောက်ကြနေညဘက်စံနာရီကနေမိုးလင်းပေါက်ထိပြစ်ခတ်မှုဖြစ်ပွားခဲ့တာပါပြစ်ခတ်မှုအခြေအနေကိုတော့မြောက်ဦးမြို့ခံခိုင်မင်းတူကခုလိုပြောပါတယ်
စံနာရီခွေးလောက်မှာပေါ့နော်ရောရေးစကဲတော့စားပြီးတော့ပိုက်တယ်ပေါ့လက်နဲ့ကြည့်ပေါ့ပြီးတော့ကင်မရာသုံးခုခုရဲ့940ရဲ့နောက်ပြီးတော့ဟိုခရီးရေးတင်ရင်ခါကအကုန်လုံးသိကြတာပဲသိတယ်ဆိုတာလေးကိုပြန်လည်ပြတာတော့မဟုတ်ပါဘူးသူတို့ညောင်းညှက်ထဲကိုပဲဒီလက်နဲ့တည်းအကုန်လုံးကြားတယ်ပြက်စီကြတော့အိမ်တော်တော်များများရှိပါတယ်ကိုအိမ်ဒီမှာပေါက်ပြေးတော့တာတွေနော်ခြေတွေကျလို့ပေါက်ပြေးကြတော့နောက်ပြီးတော့ဒီတင်ရရတဲ့သူတွေရှိရဲ့နောက်ပြီးတော့ဒီညောင်းညှက်ခရီးဒီတချို့အနေချင်းပြက်စီကြတာရှိတယ်ဒီကနေ့နိုင်လောက်ဆိုတော့ဒီလိုတစ်ချက်တစ်ချက်ဒီနေ့ပင်လည်းကြားရသေးတယ်၄နိုင်၅နိုင်လောက်ကြားတော့မှဒီလိုမပြည့်ကြတော့ဘူ
းဒီပြစ်ခတ်မှုဟာတစ်ဖက်လက်နက်ကင်တပ်ဖွဲ့နဲ့နှစ်ဖက်ပြန်လှန်ပစ်တဲ့တိုက်ပွဲပုံစံမဟုတ်ပဲပစ်တာတွေကလည်းမြို့ထဲကိုပဲကြားနေတဲ့အတွက်ကြောင့်မြို့ထဲမှာရှိတဲ့ဒေသခံတွေအထူးကြောက်လန့်နေကြတယ်လို့ခမင်းတူကဆက်ပြောပါတယ်
ไกด์ที่เด็กคนเดียวมาหูไกด์ที่เราเป็นเป็ดจ่ามาบ่ที่ตัวเราเชียร์เนี่ยอยู่มาหูเป็นยาวมือที่ผู้เขาคนนึงบ่นั่นแหละคนนึงที่จ่าเรื่องไกด์ที่เราไม่หูบ่จำนั่นได้ปูว่าเลยจำนั่นได้จ่าเราดีเป็นปีงอ่ะไปบ่เนาะที่ตั้งแข่งเด็กคนนึงอ่ะเจ้าจ่าเราบ่เนาะเห็นเราดีทำมาจ่าเราใช้อะไรนี่เลยบ่เนาะที่ลูกพี่ข้ามุกพี่เสนาพัฒน์ลู
เมื่ออุ้มอยู่เนี่ยโอโชยมูเนี่ยตั้มรอดเรียนมาพิจารณาเยี่ยมพอตุ้ยมูกูเสร็จตัวแค่เป็นแม่ปุ่นละขันพิสูจน์ไม่ใช่แค่บาบูที่ยับไปด้วยจะขันพี่เนี่ยเจ้าตัวปนยมอยู่ในรูปแบบมาจะขันตั้มรอเอี๋ยเนี่ยยามาตั้มรอดูจะเสียเปลี่ยนนั่งจับพี่ป้อนในเดือดไต่เลี้ยงตัวมีไต่ขยายได้ที่พี่ป้อนในรับวะที่ลูกพี่ป้อนได้ไต่ปัวจูซะเจ้าจะขันพี่เนี่ยงามอยู่เนี่ยเช่นพี่เนี่ยเปล่าว่ามอยู่เนี่ยเท่ามาเสียเปลี
င်ဆက်ပေးကြပါတယ်။တနင်္လာရီတိုင်းဒေသကြီးဝင်းကြီးကျောက်ခေါင်ဒေါက်တာလဲလဲမော်ကိုအဂတိလိုက်စားမှုနဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲအေးအေးယူထိန်းသိမ်းလိုက်ပါတယ်။အခုလိုမျိုးအစ်မြင့်နိုင်ငံရေးတာဝန်ထမ်းဆောင်နေသူတဦးကိုအဂတိလိုက်စားမှုနဲ့ဆွဲချက်တင်လိုက်တာကြောင့်မြမအရက်သားအစိုးရအနေနဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးကိုထိထိရောက်ရောက်ဆောင်ရွက်လာပြီလို့ပြောနိုင်ပါပြီလား။အာနာယ NLD ပါတီအစိုးရမဖွဲ့ခင်တုန်းကကြွေးကြော်ခဲ့သလိုအဂတိကင်းတဲ့အစိုးရဖြစ်အောင်လုပ်မယ်ဆိုတဲ့အတိုင်းလုပ်နိုင်ပြီလို့ယူဆနိုင်ပါသလားမြန်မာနိုင်ငံရဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေတွေဘလို့လိုအပ်ချက်တွေရှိနေပါသလဲဆိုတော့ကိုဒီသတင်းမဲ့ရဲ့သတင်းတော်မှတ်စုအစီအစဉ်မှာမတ်မေခါတင်ပြထားတာနားဆင်ပါရှင်
ဒီဘက်အထူးခြားဆုံးသတင်းတစ်ခုကတော့အဂရိလိုက်စားမှုဥပဒေနဲ့တနင်္လာရီတိုင်းဒေသကြီးဝင်းကြီးကျောက်ဟောင်းဒေါက်တာလဲလဲမော်ကိုစစ်ဆေးအရေးယူလိုက်တာပါပဲ။လက်ရှိမှာတော့သူမကိုတဝဲအကျဉ်းဆောင်မှာထိန်းသိမ်းထားပြီးလာမယ့်မတ်လ25ရက်နေ့မှာစတင်ရုံထုတ်စစ်ဆေးတော်မယ်လို့ထုတ်ပြန်ကြေညာထားပါတယ်။ဒေါက်တာလဲလဲမော်ကိုအဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55အရာ၎င်း GGS ကုမ္ပဏီက MD ဦးသိန်းထွေဒါရိုက်တာဦးအောင်မြတ်နဲ့ဦးသူရအောင်တို့ကိုအဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55မြင်းဆောင်63ရာ၎င်းတီးခြားပြစ်မှုတွေအတွက်တီးခြားဆွဲဆိုချက်တွေနဲ့အတူအမှုလေးမှုခွဲပြီးအရေးယူဆောင်ရွက်ဖို့ညွှန်ကြားထားတယ်လို့အဂရိလိုက်စားမှုကော်မရှင်ဘက်ကထုတ်ပြန်ကြေညာထားပါတယ်။ဥပဒေပုံမှန်55အရဆိုရင်ပြစ်မှုကျူးလွန်သူကိုထောင်ဒဏ်15နှစ်ပြစ်ဒဏ်ပေးနိုင်တယ်လို့အခုပြောနေကြတယ်လို့အမှုလေးမှုခွဲပြီးတော့သာအရေးယူမယ်ဆိုရင်တော့ဒေါက်တာလက်လက်မော်ဟာနှစ်ရှည်ထောင်ဒဏ်ကျခံနိုင်တဲ့အနေအထားမှာရှိနေတာပါ။လက်ရှိအစိုးရအနေနဲ့အဂရိလိုက်စားမှုတွေနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ကြံ့တွယ်အရေးယူသွားဖို့မူဝါဒချမှတ်ထားပြီးအဂရိလိုက်စားသူဘယ်သူကမှခွင့်လွှတ်သွားမှာမဟုတ်ဘူးလို့တမရယုံပြောရေးဆိုခွင့်ရှိသူဦးစောထေကပြောဆိုထားပါတယ
်။ပြီးခဲ့တဲ့ဆိုရလက်ထက်မှာအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစပြီးတော့ဖွဲ့စည်းတဲ့ဥပဒေတွေပြဋ္ဌာန်းတယ်။အခုဒီဘက်ဆိုရမှာတော့အထူးသဖြင့်ကတော့ဥအောင်ကြီးတာဝန်ယူပြီးတဲ့နောက်ပိုင်းမှာတော်တော်လေးပြပြစီစီလှုပ်လာတယ်။အဲ့ပုံမှာလည်းအစိုးရကဟိုအဲကော်မရှင်ဥပဒေဥအောင်ကြီးကိုလည်းဟိုလုတ်ပိုင်ကသူ့ဥပဒေနဲ့ဒီဟိုလွတ်လပ်လပ်လပ်ပေးထားပြီးသားဖြစ်တယ်။အဲဒီကျင်ဟိုတွဲဆောင်ပြီးတော့မှကြားခဲ့တာကြီးလည်းကျွန်တော်သတင်းတွေထုတ်ထားပါမယ်။ဆိုလိုတာကဒါကိုတော့ဟို PPCC ကင်တော်သွားမယ်။နောက်ဒါနဲ့ပတ်သက်လို့အတိကံခွင့်လွှတ်တဲ့မူဝါဒမရှိဘူးဆိုတော့လည်းဟိုကြေညာထားပြီးဖြစ်ပါတယ်။အဲဒီတိုင်းပဲကျွန်တော်ဆောင်ရွက်သွားဖို့ရှိပါတယ်။ဟ
ုတ်။ NLD အရတားအစိုးရလက်ထက်မှာအခုလိုတနင်္လာရီတိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းကိုအရေးယူတဲ့ကိစ္စဟာအဂရိလိုက်စားမှုကော်မရှင်အနေနဲ့တိုင်းဒေသကြီးဝန်ကြီးချုပ်တဦးကိုပထမဆုံးအကြိမ်ပြင်းပြင်းထန်ထန်အရေးယူခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းဒေါက်တာလဲလဲမော်ဟာအဂရိလိုက်စားမှုတွေကျွလွန်နေကြောင်းတနင်္လာရီတိုင်းဒေသကြီးဒေသခံတွေရဲ့တိုင်ကြားစာတွေပေါ်မှာအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးဖေဖော်ဝါရီလ၄ရက်နေ့ကနေမတ်လ၆ရက်နေ့အထိနေပြီးတော့ရန်ကုန်နဲ့တဝယ်မြို့တွေမှာစစ်ဆေးရေးလုပ်ငန်းတွေဆောင်ရွက်ခဲ့တာပါ။လူပေါင်း90နီးပါးကိုစစ်ဆေးမှုလုပ်ခဲ့တယ်လို့အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဘက်ကဆိုထားပါတယ်။ NLD အစိုးရလက်ထက်မှာပြန်လည်ပြင်ဆင်ဖွဲ့စည်းလိုက်တဲ့အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်တဲ့ဆွမ်းဆောင်ရည်တွေကိုမေးခွန်းထုတ်နေချိန်မှာအခုလိုဝန်ကြီးချုပ်အဆင့်တာဝန်ရှိသူရဲ့အဂရိလိုက်စားမှုကိုဖော်ထုတ်ပြလိုက်တာကတကယ်ပဲကော်မရှင်အနေနဲ့အသက်ဝင်နိုင်ပြီလို့ဆိုရမှာပါလား။အဂရိလိုက်စားမှုကော်မရှင်ကိုပြည်သူတွေတကယ်ပဲအားကိုးနိုင်ပါပြီလားဆိုတဲ့မေးခွန်းတွေထွက်ပေါ်လာသလိုကော်မရှင်ကိုလက်ခံကြိုဆိုမှုတွေလည်းရှိနေခဲ့ပါတယ်။ပြီးခဲ့တဲ့လပိုင်းကကော်မရှင်အနေနဲ့ဟာတာတရုတ်ဆောင်အောင်ရဲထွေးသိမ်းဆုံးမှုနဲ့ပတ်သက်ပြီးအစ်စ်မြင့်ဥပဒေအရာတန်းအချုပ်နဲ့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ကအရေးယူခဲ့ပါသေးတယ်။ NLD အစိုးရလက်ထက်မှာတရားရေးမဏ္ဍပ်ကယာတူးအမြင့်ဆုံးဥပဒေအရာရှိတဦးကိုအရေးယူပြနိုင်ခဲ့တာဖြစ်ပြီးဒီနောက်ပိုင်းမှာအခုလိုတိုင်းဒေသကြီးဝန်ကြီးချုပ်အဆင့်ကိုအရေးယူနိုင်ခဲ့တာဖြစ်ပါတယ်။ အခုတနင်္လာနေ့တိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းကိုအရေးယူလိုက်တဲ့ကိစ္စနဲ့ပတ်သက်လို့ကော်မရှင်ရဲ့လှုပ်ဆောင်ချက်ကိုကြိုးဆိုပေမဲ့ကော်မရှင်ရဲ့လှုပ်ဆောင်မှုတွေပိုပြီးထိရောက်နိုင်မှုလိုအပ်နေသေးတယ်လို့ထောက်ပြလာသူကတော့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညွညူတင်ပ
ါကော်မရှင်မှာဥပဒေအရအာဏာရှိတယ်ပေါ့နော်ဘသူမီးစိမ့်ပြပြမပြပြဥပဒေကအတိအလင်းပေးရတဲ့အာဏာသူတို့မှရှိပြီးသားဖြစ်တယ်ပေါ့နော်ဥပဒေကဘလောက်ထိတောင်ပေးထားလဲဆိုလို့ရှင်ခုနလူကြော်စောသတင်းဖြစ်ပြီဆိုတာနဲ့ तू ကနစ်နာတယ်လို့ထင်တာနဲ့တပြိုင်နက်တည်းနော်ထင်တာနဲ့တည်း तू ကထင်မြင်ယူဆတာနဲ့ねစုံစမ်းရေးအဖွဲ့ကိုဖွက်လိုက်လို့ရတယ်ပြီးတော့အဲ့ဒီစုံစမ်းရေးအဖွဲ့နဲ့ तू ကအလုပ်လုပ်လိုက်ရုံပဲပေါ့နော်ဒိတ်တဆိတ်အလုပ်လုပ်လိုက်ရုံပဲပေါ့နော်ကော်မရှင်အန်တီကကော်မရှင်ကိုအဲ့ဒီအာဏာကိုအပြည့်အဝအသုံးချစေချင်တယ်ပေါ့နော်အဲ့ဒါကိုကော်မရှင်နေနဲ့ဒီနေ့အထိအဲ့ဒီအာဏာကိုမိမိရဲ့စုံစမ်းစစ်ဆေးနိုင်တဲ့အာဏာကိုအသုံးမချသေးဘူးဖြစ်နေတယ်။အခုလေးတကြောကြောဖြစ်ပြီးသွားတော့မှတိုင်ကြားတဲ့သူရှိပြီးသွားတော့မှ green light ပေးပြီးတော့မှကော်မရှင်ကအရေးယူသလိုဖြစ်နေတယ်ပေါ့နော်
။ကော်မရှင်အနေနဲ့လုတ်ပိုင်ခွင့်အပြည့်အဝမသုံးနိုင်ပဲဖြစ်နေတဲ့အခြေအနေကဘာကြောင့်ပါလဲ။ဘလို့အခက်အခဲတွေရှိနေလို့ပါလဲ။ဒါနဲ့ပတ်သက်လို့ရှိနေဦးကြီးမြင့်ကတော့အခုလိုတုံ့တက်သွားပါတယ်
။သူတို့ကအဲ့ဒီလိုက်စိုက်တမ်းကော်မရှင်ကသူတို့စွဲကျင်နေတဲ့ဟာတွေပေါ်လာလာတယ်ဆိုရင်ခုနကကြော်စောသတင်းရှိလို့ဖြစ်စေတိုင်ကြားချက်ရှိလို့ဖြစ်စေလောက်လာရင်သူကတမရနဲ့စွတ်တော်ဥက္ကဋ္ဌ2ယောက်ကအတီးပြီးချက်ယူရတယ်။ဒါအောင်ဥက္ကဋ္ဌကသူ့သဘောနဲ့သူတွေ့ရှိရကူအပေါ်တဆင့်တင်ရတယ်။အဲ့ဒါကြောင့်မလို့အဲ့ဒီအပေါ်ဖြစ်တဲ့ခုနစွတ်တော်2ယောက်ကတမရရယ်အထူးပြုတမရရယ်ခွင့်ပြုချက်မရရင်မိစိမ့်မပြရင်စစ်လို့မရဘူး။သမရကလည်းဘသူရှိကိုတခါသွားသေးလေဆိုတော့အရေးကြီးတဲ့အမှုနဲ့ဥကြဝင်းလိုအမှုမျိုးပါဥမာဆိုချင်းနိုင်ငံတော်အတိုင်းမင်ကရင်အတီးပူးချက်ယူရတယ်နိုင်ငံတော်အတိုင်းမင်ကမိစိမ့်မပြရင်လည်းသမရကမိစိမ့်ပြလို့မရဘူးအဲ့အနေထားလည်းကြောင့်မလို့ကော်မရှင်ကလွတ်လွတ်မလွတ်လပ်ဘူးပေါ့နော်သူ့သဘောနဲ့သူလုပ်လို့မရဘူးဆိုတော့သတ်တွေ့ရတယ
်အရင်အစိုးရလက်ထက်ကလက်ပေးလက်ယူပပျောက်ရေးကော်မရှင်ကို NLD အစိုးရလက်ထက်2018ခုနှစ်မှာအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အဖြစ်ပြောင်းလဲဖွဲ့စည်းလိုက်ပြီးပြည်ထောင်စုဝန်ကြီးဟောင်းဦးအောင်ကြည်ကိုဥက္ကဋ္ဌဖြစ်နေရာပေးခဲ့ပါတယ်။လက်ရှိချိန်ထိကော်မရှင်အနေနဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကနေဒီနှစ်ဇန်နဝါရီလအထိအရေးယူမှုပေါင်းဟာအမှုပေါင်း30ကျော်နီးပါးရှိခဲ့ပြီးလူပေါင်း100ကျော်ကိုဒီအဂတိလိုက်စားမှုဥပဒေနဲ့အရေးယူနိုင်ခဲ့တယ်လို့ကော်မရှင်ဘက်ကတရားဝင်ထုတ်ပြန်ထားပါတယ်ရှင်။
မမေခါအစည်းအဝေးတင်ဆက်ခဲ့တဲ့သတင်းနောက်မဆုအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာတခွေအစည်းအဝေးကိုတင်ဆက်ပေးကြပါတယ်။အခုဆိုရင်တော့တရုတ်နဲ့မြန်မာနိုင်ငံကြားမှာကုန်ပစ္စည်းချင်းဖလှယ်ပြီးတော့ကုန်သွယ်ရေးစနစ်ထူထောင်မှုနှစ်ဖက်ကြိုးပမ်းနေပါတယ်။မြန်မာနိုင်ငံဘက်ကနေစံကိုတင်ပို့ပြီးတော့တရုတ်နိုင်ငံဘက်ကတော့လေယာသုံးစက္ကရာပစ္စည်းတွေစေဝါဆောက်လုပ်ရေးပစ္စည်းအစရှိတဲ့ကုန်ပစ္စည်းတွေနဲ့လဲလှယ်သွားမှာဖြစ်ပါတယ်။ငွေစက္ကူသုံးဆွဲတဲ့စနစ်မပေါ်ခင်ကတည်းကလူပေါင်းတိုင်ဝိုင်းတွင်မှရှိခဲ့တဲ့ရှေးအကြဆုံးကုန်သွယ်ရေးစနစ်ဟာမြန်မာနိုင်ငံအတွက်ဘလောက်ထိအကျိုးဖြစ်ထွန်းစေမှာပါလဲ။ဒီစနစ်ကိုကျင့်သုံးမှုအတွက်ဘလို့စိန်ခေါ်မှုတွေရှိနေပါသလဲဆိုတာကိုမြစ်မခသတင်းအေဂျင်စီကကိုထူးဆက်ကတင်ပြထားတာနားဆင်ပါရှင်။
မြန်မာနိုင်ငံကနေတရုတ်နိုင်ငံကိုစံတင်ဖို့ရောင်းချနေတဲ့အခါတရုတ်ကုန်သည်တွေကနေဆက်ကနေတရားမဝင်ဝယ်ယူပြီးတရုတ်ပြည်ထဲမှာရောင်းချနေကြပါတယ်။အဲ့ဒီလိုတရားမဝင်ရောင်းချမှုတွေကိုတရုတ်အစိုးရဘက်ကအရေးယူတဲ့အခါတွေမှာတော့တရုတ်ကုန်သည်တွေကစံမဝယ်ကြတော့တဲ့အတွက်မြန်မာဘက်ကစံကုန်သည်တွေမှာထိခိုက်နစ်နာမှုတွေရှိနေပါတယ်။ဒါပေမဲ့2019ခုနှစ်အတွင်းမှာတော့တရုတ်နိုင်ငံကိုကိုတာစနစ်နဲ့စံတန်ချိန်၄သိန်းအထိတရားဝင်တင်ပို့ခွင့်ရရှိရေးအတွက်လည်းတာဝန်ရှိသူတွေကနားလည်မှုစာချုပ်လိုဓမ္မရေးထိုးနိုင်ဖို့စီစဉ်နေပါတယ်။ဒါ့အပြင်မကြခင်မှာလည်းနှွေစပားတွေပေါ်ချိန်ရောက်တော့မှဖြစ်တဲ့အတွက်စံတင်ပို့မှုကိစ္စတွေကိုစံတင်ပို့ဖို့လုပ်ကိုင်နေတဲ့လုပ်ငန်းတွေလည်းစီကံကြတိုးတက်လာအောင်လုပ်ဆောင်နိုင်ဖို့လိုနေတယ်လို့ပြောဆိုမှုရှိနေပါတယ်။အခုလက်ရှိတရုတ်မြန်မာနယ်စပ်စံကုန်သွယ်ရေးအခြေအနေတွေတော့စံကုန်သွယ်တယောက်ဖြစ်တဲ့ဦးနေလင်းစင်ကအခုလိုပြောပြပါတယ်။
အခုတောက်ကြောက်တင်ပို့တဲ့အခါမှာဒီကုန်တရုတ်ကုန်တွေကိုတရုတ်နိုင်ငံအစိုးရဘက်ကတင်ကျက်တဲ့အပိုင်းတွေရှိရတယ်။ဒီတင်ကျက်တဲ့အပိုင်းကကျွန်တော်တို့ဒီ OBO ပါပေါ့ Barrow Initiative ရဲ့အစိတ်အပိုင်းလို့လည်းပြောလို့ရတယ်။နောက်တစ်ခုကတရားဝင်ကုန်သွယ်ရေးကိုတရားဝင်ကုန်သွယ်ရေးဖြစ်အောင်ကြိုးစားခြင်း။အဲ့လိုကြိုးစားတဲ့အခါမှာဘာအခက်အခဲကိုသွားတွေ့ရလဲဆိုရင်ဒီတရုတ်ကုန်တွေဝယ်ယူတဲ့ကုန်သွယ်မှုဟာတို့ကတပတ်နိုင်ငံအခွန်မဆောင်တကယ်တော့အခွန်ဆောင်ဝင်သွင်းလို့ရတယ်။အခွန်မဆောင်နေတဲ့အတွက်အခွန်ကလည်း60%လောက်ရှိတယ်။60%ရှိတဲ့အခါမှာတရုတ်ကုန်တွေကအခွန်မဆောင်နေလို့
အော်တရုတ်နိုင်ငံကအင်ဖော်မေးသွင်းတာပေါ့နော်အခုအင်ဖော်မေးသွင်းလို့မရတဲ့အခါမှာဖော်မေးသွင်းဖို့ဆိုတဲ့အခါမှာအခွန်အစည်းကြီးအခါကျရင်မသွင်းနိုင်ဘူးမသွင်းနိုင်တော့ဘဝင်နိုင်မဝင်နိုင်တော့ကျွန်တော်ကုန်သွင်းမှုကြတယ်အဲ့တော့ဒီကျွန်တော်နိုင်ငံပို့တဲ့အပိုင်းမှာကုန်သွင်းမှုကြတဲ့အပိုင်းကိုကျွန်တော်ကုန်သွင်းမှုမြင့်တင်ဖို့ကျွန်တော်ကြိုးစားနေပါတယ်အဲ့ဒီအကြောင်းကိုတော့
ဒီမှာနိုင်ငံစံစဘာအတင်းချုပ်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်တန်းဦးကအခုလိုပြောပြပါတယ်။တရားဝင်လမ်းကြောင်းကရောင်းနိုင်ဖို့အတွက်အခွန်သက်တာကွင်းနေနိုင်ငံသားမှရှိနေတဲ့ရတဲ့ရလိုက်တဲ့အခွန်ခန်းစားကွင်းတွေကိုရဖို့ကြိုးစားနေတယ်။ဒါကြောင့်တစ်ဖက်မှာလည်းသူတို့ဘက်ကတင်သွင်းတဲ့ပစ္စည်းတွေကိုလည်းကျွန်တော်တို့ဘက်ကနေအခွန်သက်တာကွင်းပေးမယ်။ကျွန်တော်တို့ဘက်ကလည်းတင်သွင်းတဲ့
ကျွန်တော်တို့တင်သွင်းတဲ့ဆန်တွေကိုလည်းဟိုဘက်မှာအကုန်တက်တာဝင်ရအောင်ကျွန်တော်ဒီနီးနယ်လေပဲတစ်ဖက်ကကူတာကိုကျင့်သုံးသူတို့တစ်ဖက်ကလည်းကုန်ပစ္စည်းဖလှယ်တဲ့စနစ်နဲ့ဆောင်ရွက်ဖို့လည်းကြိုးစားနေတယ်။ကုန်ပစ္စည်းဖလှယ်တဲ့စနစ်မှာဆိုရင်မြန်မာနိုင်ငံကတင်ပို့ပေးတဲ့ဆန်နဲ့တရုတ်နိုင်ငံကနေမြန်မာနိုင်ငံထဲသို့သွင်းနေတယ်လေယာဉ်သုံးစက်ကရီယာပစ္စည်းတွေလေယာ ါမှာစိန်ခေါ်မှုတချို့ရှိနေတယ်လို့ခုလိုပြောပြပါတယ
်ဒီဘက်နှစ်နှစ်သုံးနှစ်မှာတရုတ်နိုင်ငံရဲ့ကုန်သင်မှုအထူးဖြစ်ယူနေပြီနဲ့အစိုးရကကုန်ပစ္စည်းကျွန်တော်တို့အရောင်းဝယ်လုပ်တဲ့အခါမှာကုန်ပစ္စည်းချင်းနှစ်နိုင်ငံကုန်ပစ္စည်းချင်းဖလှယ်ရဲဆိုတဲ့မူဝါဒကိုသူတို့ရာ initiate လုပ်လာပါတယ်စတင်ပြီးတော့အသက်သွင်းလာပါတယ်တကယ်တော့ဒီနှစ်နိုင်ငံကြီးကိုကျွန်တော်ကုန်ပစ္စည်းချင်းဖလှယ်ရဲဆိုတဲ့ကိစ္စတော်တော်အခက်အခဲရှိပါတယ်ဘယ်ချိန်မှာတုံးခဲ့တာလဲဆိုအဟိုကဘာဦးကကျွန်တော်ကဘာဦးရှေ့ပိုင်းမှာငွေကြေးဆိုတဲ့ငွေတင်ကနေမပေါ်ခင်မှာတုံးခဲ့စစ်ဒီဘက်ခင်မှာဟိုတော်တော်များများအတုံးဝင်တော့နောက်ပြီးတော့မတွင်ချင်ဘူးပေါ့နော်ဟောဒါပေမဲ့လည်းတရုတ်နိုင်ငံအနေနဲ့ဒီကမ္ဘာစီးပွားရေးရိုက်ခတ်မှုတွေနောက်တခြားဟော World Trade လိုမျိုးဟိုရိုက်ခတ်မှုတွေကိုကြုံလာကြတဲ့အခါမှာဒီစီးပွားရေးကိုကြုံလာပြီးတော့ပုံမှုလွဲကူပုံမှုပြီးတော့တက်တော့တက်တာဖြစ်မဲ့နည်းလမ်းကိုတုံးတဲ့အခါမှာ incentive တို့နိုင်ငံမှာ incentive ပေးပါတယ်ဘာ incentive လဲဆိုတဲ့အခါမှာဒီလိုမျိုးဒီဘာသာစနစ်ဟိုကွန်ပစ္စည်းချင်းဖလှယ်စနစ်ကိုတုံးမယ်ဆိုရင်အဟောတက်တာခွင့်ဆိုရင် incentive တွေပေးပါတယ်အဲ့ incentive ကိုရဖို့အတွက်တရုတ်နိုင်ငံဘက်ကကုမ္ပဏီတွေကစူးစမ်းခြင်းဖြစ်ပါတယ်ဒါကြောင့်မို့လို့ဒီကုမ္ပဏီမှုဟာသူတို့ဘက်ကဆန်နဲ့ခြားကွန်ပစ္စည်းကိုဖလှယ်ခြင်းနေဆိုရင်တော့ကျွန်တော်တို့ကဟိုကျွန်တော်ဖလှယ်တဲ့အပိုင်းမှာကြောင်းချတဲ့အပိုင်းကိုကျွန်တော်တို့ဘက်တာဝန်ဆန်ကိုတင်ပို့တဲ့အပိုင်းကိုတာဝန်ယူမယ်ဒီဘက်ကပြန်သွင်းတဲ့အပိုင်းကိုပြန်ပြီးဝယ်ယူပေးဖို့ဆိုတဲ့အပိုင်းမှာကျွန်တော်တို့ကစိတ်ခေါမှုရှိပါတယ်အခက်အခဲရှိပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်ဘက်ကဆန်တင်ပို့တဲ့အခါမှာသူတို့ဘက်ကဓာတ်မြေဩဇာတော်တော်ကကျွန်တော်တို့ရဲ့အဲလက်ရှိပစ္စည်းတော်တော်ကောင်တန်ကြောင်းတော်တော်ကောင်သူတို့ပြန်ရောင်းကြတယ်ရောင်းတဲ့အခါမှာကျွန်တော်တို့ကုန်တယ်ကြီးကကျွန်တော်တို့ကကျွန်တော်တို့ဒီလုပ်ငန်းရှင်တွေကရောင်းပြီးသွားရင်ဟိုရောင်းတဲ့ပမာဏကိုတန်ဖိုးကိုလိုချင်တာဒီတန်ဖိုးကိုကျွန်တော်ပြန်ပြီးတော့ဆက်ကလေးပြန်လုပ်ပြီးတဲ့အခါမှာကျွန်တော်ရဲ့ကုန်ကြမ်းတွေပြန်ဝင်မယ်ကုန်ကြောပြန်ထုတ်မယ်ပြီးရင်ကုန်ကြမ်းဟိုကုန်ကြောပြန်တင်ပို့မယ်ဆိုတော့ဒီ trading process ကိုကျွန်တော်က circulation flow ကိုလင်းဖို့လိုပါတယ
်အဲဒီလိုကုန်ပစ္စည်းဖလှယ်တဲ့စနစ်ကိုပေါ်ဆောင်နိုင်ဖို့အတွက်လဲစံကုန်တွေတွေအနေနဲ့လဲလှယ်ရရှိလာတဲ့ကုန်ပစ္စည်းတွေကနေပြည်တွင်းမှာငွေပြန်ဖော်နိုင်ဖို့အတွက်တခြားနယ်ပယ်ကကုန်တွေတွေနဲ့ပေါင်းဆက်ဆောင်ရွက်ရမှာဖြစ်တာကြောင့်အဲ့ဒီအတွက်လဲတာဝန်ရှိသူတွေကစီစဉ်ဆောင်ရွက်နေကြပါတယ်ကျွန်တော်ထူးဆက်ပါမြစ်မခသတင်းအေဂျင်စီကနေ VOA
မြန်မာခသတင်းအေဂျင်စီကကိုထူးဆက်တင်ဆက်ပေးခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ယူဝက်မှာတော့စနေညဒဲလေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်2019ခုနှစ်မတ်လ16ရက်စနေညရဲ့မြန်မာစံတော်ချိန်ည9:00နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လှိုင်းဒိုမီတာ2532.51 နဲ့လှိုင်းလက်မီတာ190လို့ကနေည10:00နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဒေးလီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဒေးလီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဒေးလီလိုက်အစီအစဉ်မှာတော့ဒီစိုးရိမ်မကင်းတဲ့သဘောထားတွေထွက်ပေါ်နေတဲ့မြေယာဥပဒေနဲ့ပတ်သက်ပြီးဆွေးနွေးသွားမှာပါ။မြေယာစီမံခန့်ခွဲမှုဥပဒေအရမြေယာတွေကိုတရားဝင်ပိုင်ဆိုင်ရောက်ရှောက်ဖို့သတ်မှတ်ထားတဲ့နောက်ဆုံးရက်ကတော့ဒီသတင်းပတ်ထဲမှာပဲကုံသွားပါပြီ။မြေလွတ်မြေလတ်နဲ့မြေယာစီမံခန့်ခွဲမှုဥပဒေကြောင့်အစဉ်ဆက်ဆက်ပြုတ်လောက်ကန်ပိုင်ဆိုင်ရတဲ့မြေယာတွေလက်လွတ်ဆုံးရှုံးကြမှာအရေးယူခံရမှာကိုဒေသခံတွေလူခွေလို့ရှာသူတွေနဲ့ကုလသမဂ္ဂအရာရှိတွေလည်းစိုးရိမ်တဲ့အခြေအနေတွေစိုးရိမ်တဲ့သဘောထားတွေပြောနေတာရှိပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဥပဒေရေးရာကျွမ်းကျင်သူတွေလယ်သမားရေးလှုပ်ရှားသူတွေကိုဆွေးနွေးဖို့ကျွန်တော်တို့ဖိတ်ကြားထားပါတယ်။ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲကိုအခုပဲစလိုက်ချင်ပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီဆွေးနွေးပွဲမှာပင်တိုင်းဆွေးနွေးဖို့ဒီလူခွေရေးရှင်တွေဦးတင်တန်းအောင်ရှိပါတယ်။နောက်ပြည်တော်စုတန်းရင်းသားတောင်တုလယ်သမားတမကတွင်းရင်မှုဦးစော်ရန်နောက်တစ်ခါတွုံးမြေကွန်ရဲ့ထရီတွင်းရင်မှုဦးစီသူတို့ရှိနေပါတယ်။ဆိုတော့အရင်ဆုံးတော့ဆရာဦးတင်တန်းဦးရဲ့အမြင်ကိုဆွေးနွေးစေချင်ပါတယ်ခင်ဗျာ။ကျွန်တော်တို့အခုဒီပေါ့လေဒီပြီးခဲ့တဲ့ဒီတစ်ပတ်ထဲမှာပဲတက်တန်းကုန်သွားတယ်တက်တန်းပြည့်သွားတယ်ဒီဥရီနဲ့ပတ်သက်လို့ပေါ့လေအဓိကစိုးရိမ်စရာအချက်အလက်တွေဘာတွေများရှိရလဲများပြောနိုင်မလဲဆရာဦးတင်တန
်းအဓိကအားဖြင့်တော့ဗျာဒီမှာကျွန်တော်တို့ပြင်ဆင်လိုက်တဲ့ပေါ့နော်2012ခုနှစ်ဥရီ2017မှာပြင်လိုက်တယ်ပြင်လိုက်တာပုံမှန်20နှစ်မှာပြဋ္ဌာန်းတဲ့အချက်တွေကဟိုချုပ်ပြောရင်ကျွန်တော်တို့ဒီမြေလက်မြေလက်မြေရိုင်းနဲ့ပတ်သက်ပြီးတော့ဟိုစောက်ထားမှုမရှိဘဲနဲ့ဆုံးဖြတ်မိမရဘဲနဲ့လက်ရှိလုပ်ကြလို့ရှင်ထောင်နှစ်ဒီဖြတ်နိုင်တယ်အဲ့ဒီတံငွေ9ရင်းဒီဖြတ်နိုင်တယ်အဲ့ဒီအရှိနေတယ်အဲ့ဒီຫາတွေကသူတို့ပညာချက်တွေကျွန်တော်စစ်ဆောင်ဒေတာလေးတွေမသိနိုင်ဘူးနောက်တစ်ခါတံမှန်ဒီဒီလက်ထက်လည်းလမ်းနေတယ်လို့ကျွန်တော်ပြင်ကြီးရအဲ့ဒီခါကျတော့ဒူးသားတဲ့ပြည်သူတွေတိုင်းရင်းသားတွေအကုန်လုံးကသူတို့ခွင့်ရတဲ့လက်လက်ဆုံးချုပ်ပြီးတော့ဖောင်ချခံတဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ကျွန်တော်ယုံကြည်တယ်ဗျာ
โอเคဒါတော့အဓိကစိုးရင်စရာအချက်တွေပေါ့နော်ဆိုတော့ကျွန်တော်ဥဇော်ရဲ့အမြင်လဲကြားချင်ပါတယ်ခင်ဗျဥဇော်ရဲ့အခုကျွန်တော်တို့ဒီဥပဒေမှာအဓိကစိုးရင်စရာပူပန်စရာအချက်ကဘာတွေရှိနေလဲခင်ဗ
ျကျွန်တော်တို့ဒီကောင်ဒီအားနဲ့ပတ်သက်ပြီးတော့ဥပဒေတစ်ခုဆိုတာကတော့ကျွန်တော်တို့ဒီလေယာဉ်မင်းနဲ့ပတ်သက်လို့ပြင်လေယာဉ်မင်းနဲ့တိုက်ရိုက်ဆက်ဆံတဲ့အဲကျွန်တော်တို့ဒါတောင်တလမတူကြီးတစ်ခုလုံးကပါဝင်ခွင့်အရှိရမှာဖြစ်ပါတယ်အခုကဒီဥပဒေတွေပြဋ္ဌာန်းတဲ့အခါမှာဆိုလို့ရှိရင်ကျွန်တော်တို့ဒါတောင်တလမကိုကိုစားပြုတဲ့အဖွဲ့အစည်းတွေတမကတွေလုံးဝဖွဲ့စည်းခွင့်မရှိတဲ့အချိန်မှာအဲဒါလို့ဒါနောက်ကဘဟုလေယာဉ်စီမံခန့်ခွဲမှုအဖွဲ့ဆိုတာလည်းပဲဒါကျွန်တော်တို့ပြည်အောင်သူဝင်ကြီးတယောက်ကနေပြီးတော့သူကြိုက်သလိုစီရင်ခန့်ခွဲခွင့်ရှိတဲ့အချိန်တွေဖြစ်တဲ့အခါကျတော့ဒီဥပဒေဟာပြည်သူတို့ကိုကိုစားပြုရမယ်ဆိုတဲ့အချက်တွေကအားနည်းသွားပြီးတော့ဒါကျွန်တော်တို့ဒီပရိုနီတွေနဲ့ဒါကျွန်တော်တို့ငွေကြေးရှိတဲ့လူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကကိုစားပြုထားတဲ့ဥပဒေတစ်ခုဖြစ်တဲ့အတွက်ဒီဥပဒေရဲ့အကျိုးတရားမှုတွေကတနိုင်ငံလုံးကိုကျွန်တော်တို့ဒုက္ခရောက်စေပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ကျွန်တော်ဒီဒွန်းမြေကွန်ရက်ကထွေထွေရင်မှုဦးစီသူရဲ့အမြင်လဲကြားချင်ပါတယ်ဦးစီသူရေအခုဒီဥပဒေနဲ့ပတ်သက်လို့ဦးစီသူတို့ဘက်ကစိုးရင်ချက်ဟိုပူပန်ချက်ဘာတွေများရှိလဲခင်ဗျာ
ဟုတ်အဓိကစိုးရင်တာကတူရက်ဒီဥပဒေရဆိုရင်တိုင်းရင်းသားတွေရဲ့ယူဝတလေးနဲ့ဒီမူလအခွင့်အရေးတွေတက်ွက်သွားနိုင်တာလည်းရှိတယ်ပြီးရင်ဒီဆေးရနာချင်းနောက်ဝတ်တာပေါ့ကျွန်တော်ညီမပြည်တော်ကိုတည်ဆောက်ရေးအဖွဲ့ကအမိန့်ညင်ချက်ချက်နဲ့လူတို့ဖိနှိပ်ခဲ့တဲ့ရန်တရားအမွေကိုပြန်ပြီးတော့ကျောက်တော်မှတက်ပြီးတယ်လို့မြင်နေရရှိတယ်။ပြီးရင်လက်ရှိသွားနေတဲ့ငင်းချင်းရေးလုပ်ငန်းစဉ်တွေကုချင်မာကိုဖယ်လိကွေကုမီကိုစီမံခွဲခွင်းနေနဲ့ချောင်းချောင်းကြီးစန့်ကျင်နေတဲ့နိုင်ငံရေးလမ်းစဉ်တွေနဲ့ဟိုပီလာစန့်ကျင်နေတာကိုမြင်နေရရှိတယ်။ပြီးရင်ဒီဥပဒေမှာတောင်သူတွေအခု2018ဥပဒေမှာ CSO တွေဥပဒေပညာရှင်တွေကုမီပေးတဲ့လူတွေကထောင်ချမဲ့ပုံမှန်တင်မြင်လာတာလည်းရှိတယ်။ဘာဖြစ်နောက်ဆုံးအချက်ကတော့ဒါကမြေထပ်သိမ်းမှုဖတ်ကျင်တဲ့ဥပဒေဖြစ်တယ်လို့ကျွန်တော်ကအမြင်နဲ့အားအစိုးရပါတယ်။
โอเคเจซูอ่ะสรุปเสี่ยวอู้ตั้งตั้งโหပဲကျွန်တော်ဥပဒေမြင်ねဟိုပြန်ပြီးซื้อนื้อเสร็จขึ้นมาเลยสรุปဟိုဒီလိုအခြေအနေတွေရှိရတာเนี่ยဒီဥပဒေကိုအခုကလက်တွေ့ကျင့်သုံးဖို့ဒီဖြစ်လာတဲ့အခြေအနေမျိုးတွေဟာအဓိကဘလို့ဘိုင်းနေကြောင်းဒီလောက်ဒီဟိုဒီလိုအခြေအနေကိုရောက်လာတယ်ဒါတွေကိုပြင်ဖို့ဆင်ဖို့ဟိုလုံးနိုင်တဲ့အခွင့်အလမ်းတွေမရခဲ့လို့လားဆရာဘလို့အခြေအနေရောက်ဒီဥပဒေကိုကျင့်သုံးတဲ့အဆင့်ထိရောက်လာတာလဲ
ကျွန်တော်ထင်နေရဒီဥပဒေက2010မှာပြဋ္ဌာန်းခဲ့တာအစ်ဆိုးရလက်ထက်မှာပြဋ္ဌာန်းခဲ့တာပေါ့အစ်ဆိုးရလက်ထက်ပြဋ္ဌာန်းပြီးတော့ဒီဟာတွေအဓိကအကောင့်ကျေပေါ်တာတော့ပြည်ထောင်စုဥပဒေဌာနအောက်နောက်ပြီးတော့ထေရဝါဒဥပဒေဌာနပေါ့နော်အ သူတို့ကဒီနေရာဥတွေလောက်တဲ့အခါမှာစီးပွားတွေလောက်ခံလာခုနနေရာလုပ်ငန်းရှင်လမ်းစဉ်အနောက်ဆက်နေလေယာဉ်ဥတွေစတဲ့အချက်တွေမှာလူမှုကိုကိုးစားပြီးတော့ဒေသနာတွေကိုးစားပြီးတော့နော်ဒီဥတွေပညာရှင်တွေတို့ကိုယ်စားလှယ်တွေတို့ဘယ်တော့မှမခေါ်ဘူး။ဒါဘယ်လိုကလေးယန္တရားကိုဘယ်လိုကလေးစီယန္တရားကိုကိုးစားပြီးတော့လူမှုကိုဖိနှိပ်ချက်ချက်လို့ရအောင်သူတို့သုံးချက်လို့ရအောင်ဆိုတော့အမြင်နဲ့ပဲလုပ်တယ်အဲ့အာနီယေကိုကျွန်တော်တို့ဒီခုကလူလူခေတ်တော်ပေါ့ဗျာခေတ်တော်ကလည်းမမြင်နိုင်တာတော့တော်တော်ဝန်နေကြအောင်ပေါ့ဗျာဒါဟုတ်တယ်ကျွန်တော်တို့ကတော့တောက်လျှောက်ကန့်ရတာမှာအဲ့ဒီဒီဥရရာစီစဉ်ဒေရမားရီရဲ့ဒုက္ခတွေမကဘဲနဲ့ငြိမ်းချမ်းရေးစီစဉ်မှာပြီးကိုင်းတယ်အေးကြီးရသည်ပြင်သူတို့ရဲ့ဒီရလုပ်ငန်းတွေလည်းလုံးဝမကိုက်ဘူးလို့ပြောတဲ့အနေအထားရောက်နေတယ်ဒါကြောင့်မို့လို့ဒီဥရရေကိုကျွန်တော်တို့ကတော့ခုခံကာကွယ်ဖို့မရခဲ့ဘူးဒါပေမဲ့ကျွန်တော်တို့ဓာကြီးကိုပြန်ဖြတ်ဖို့ပြန်ပြင်ဖို့လို့ကျွန်တော်ကြိုးစားတယ်
ဟုတ်ကဲ့ဆရာတင်တဲ့ကျေးဇူးပါဆိုတော့ဥဆိုရင်သဘောထားဟုတ်ခင်ဗျာအခုဆိုတော့ဒီတကယ်တော့ဥပဒေပြူတယ်ဆိုတော့အဓိကလွတ်တော်မှာတာဝန်ရှိတဲ့အပိုင်းပေါ့လေဆိုတော့လွတ်တော်ကဒါနဲ့ပတ်သက်လို့ပြင်စရာမလိုဒီဥပဒေကဟိုပြင်ဖို့မလိုတဲ့ဥပဒေဆိုပြီးတော့မပြင်တာမျိုးလားဒါမှမဟုတ်ပြင်ဖို့နိုင်ငံရေးစံနာမရှိလို့အခုလိုဒီအကိုကျင့်သုံးဖို့ဒီဖြစ်လာလားဘယ်လိုယူဆလဲဆိုရင်
အဲ့တော့ကျွန်တော်တို့ဒီဥပဒေတွေပြင်မယ်ဆိုပြီးတော့တို့ကဒါသွတ်တော်ကနေပြီးတော့ဒါကျွန်တော်တို့အစိုးရကနေပြင်ညာတယ်ဒါပေမဲ့ဒီဥပဒေတွေပြင်တဲ့အခါမှာတို့ကနေပြီးတော့ကျွန်တော်တို့ guide တဲ့ပေါ့ဗျာ guide တဲ့ဆိုတာကဒီချက်တွေကဒါလိုအပ်ချက်ရှိလို့ပြင်မယ်ဆိုပြီးတော့တို့ဖိတ်ကြပါတယ်ကျွန်တော်တို့ကအဲ့လိုမဟုတ်ဘူးကျွန်တော်တို့သိထားတာမြေပြင်အခြေအနေမှာဒီဥပဒေကြောင့်လယ်သမားတွေကထောင်ကျနေတယ်အပြတ်သားတွေမရှင်းနိုင်ဘူးပြောမယ်ဆိုလို့ရှိရင်နိုင်ငံတော်ကနေပြီးတော့ကျွန်တော်တို့ဒီဥပဒေရဲ့အမြင့်ချိရုံးကနေပြီးတော့အမှုပေါင်း9000ကျော်မှ9ကျော်ပဲရှင်းနိုင်တယ်ဆိုတဲ့အခါကျတော့အောက်ခြေအခြေအနေကဒီဥပဒေဟာပြဿနာကိုဖြေရှင်းနိုင်တဲ့အခြေအနေမျိုးမရှိဘူးလယ်တွေမတရားသိမ်းခံထားရတယ်ဒီအတွက်ဥပဒေတွေပြင်မယ်ဆိုလို့ရှိရင်အောက်ခြေလယ်သမားတို့အဲနောက်ကလယ်သမားကြီးစွန့်ကျင်သူတွေနဲ့ဖေးချာချာပြင်မှာခင်ဗျားတို့ guide ပြုထားတဲ့အချက်တွေမကဘဲနဲ့ဒီချက်ဒီချက်တွေဒီချက်တွေပြင်ဖို့လိုအပ်ပါတယ်အဲတော့ကျွန်တော်တို့ပြင်နေတဲ့လူတွေပြင်ဖို့ဖိတ်ကြားခံရတဲ့လူတွေအနေနဲ့လည်းပဲသွားတဲ့အခါမှာပေါ့နော်ကျွန်တော်တို့ကဒန်လူယူဆွေးနွေးပါအဒန်လူယူကျွန်တော်တို့ဒါတွေကိုရွေးချယ်ဟိုပေါ့အတိမတ်ပြုပြီးတော့ရွေးချယ်ရမယ်ဒီအချက်လက်တွေကိုကျွန်တော်တို့ကစီစစ်ပြီးတော့လုပ်တဲ့အထဲထဲမှာဥပဒေကိုပြင်ဆွဲတဲ့အထဲထဲမှာလယ်သမားတွေနဲ့လယ်သမားတွေလှုပ်ရှားတဲ့လူတွေပြဿနာကိုအရင်းမြစ်ကစတိတဲ့လူတွေကိုရွေးချယ်ခွင့်ပေးပါအတိပြုခွင့်ပေးပါဆိုပြီးတော့ကျွန်တော်တို့ကသွားတဲ့လူတွေကိုအကြံပြုပါတယ်ကျွန်တော်တို့ကိုယ်တိုင်ကတော့ဒီအချက်လက်တွေအားလုံးကိုကျွန်တော်တို့ဒန်းလူလူမရှိတဲ့အတွက်ကျွန်တော်တို့မဆွေးနွေးခဲ့ပါဘူးခင်ဗျာအဲ့တော့ကျွန်တော်တို့ဒီအချက်လက်တွေဟာတကယ်လားဆိုလို့ရှိရင်တောင်ဝင်မားသူ့ကိုကိုစားမပြုဘူးဆိုတာကိုကျွန်တော်တို့ကငကိုရရပြီးတော့အမတန်ဆိုးရိမ်တဲ့အတွက်ဒါတွေကဒီလိုပြဿနာတွေဖြစ်လာရင်တော့ရှင်းနိုင်မှာမဟုတ်ဘူးဆိုတာငကိုရရကျွန်တော်တို့အကြောင်းကြားထားပါတယ်ခင်ဗျာ
โอเคสรุปโหဒီလိုစိုးရင်စရာအခြေအနေကျွန်တော်ဥစီသူရဲ့အမြင်နဲ့ကြားချင်ပါတယ်ခင်ဗျာဒီလိုစိုးရင်စရာအခြေအနေတွေရှိနေတယ်နောက်တစ်ခုကဟိုဒီကုလသမဂ္ဂဟိုတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတော့မှာပဲဟိုဒီကိစ္စကိုထောက်ပြနေတဲ့အပိုင်းတွေမှာလည်းရှိပါတယ်အထူးသဖြင့်ကတော့ဒါတွေဟိုဒီဥပဒေကိုတကယ်ကျင့်သုံးလာမယ်ဆိုလို့ရှိရင်တိုင်းရင်းသားဒေသတွေမှာဟိုသူဖမ်းနာစည်းရာတွေဖြစ်လာမယ်ဒီဟိုကျူးကျော်ကိုပိုင်တဲ့မျိုးပဲကိုသွားလို့လို့ကျူးကျော်ရဲဆိုပြီးဖမ်းခံစည်းခံတဲ့အနေမျိုးတွေရှိနိုင်တယ်ဆိုပြီးစိုးရင်ချက်တွေကိုလည်းပတ်သက်လို့ပြောရတာလည်းရှိပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေရှိနေတဲ့သားနဲ့ဒီဥပဒေကိုကျင့်သုံးဖို့ဖြစ်လာတာကဘလို့အကြောင်းနေဖန်တီးပြီးတော့ဒီလောက်ထိဖြစ်လာတယ်ဒါဟုတ်ပြင်ဖို့စင်ဖို့မဟုတ်မစ조사ပဲနဲ့ဒါဟုတ်ကျင့်သုံးဖို့အဆင့်ကိုဘလို့လို့ဖြစ်ပြီးတော့ရောက်လာရလို့ဥစီသူတို့နားလည်ထားလေခင်ဗျ
ကျွန်တော်နားလည်တာတော့သူအစိုးရဘက်ကအမြင်ကသူကတိုင်းပြည်ရဲ့ GDP ကိုပဲကြည့်တယ်ဟိုတိုင်းပြည်ဝင်ငွေရဖို့လောက်ကိုပဲစဉ်းစားတယ်တကယ်လူလူလူတန်းစားရဲ့အောက်ခြေအခြေအနေနဲ့အမှန်တရားတွေကိုဟိုမတိမမြင်နိုင်မဲ့လောက်တဲ့အဖြစ်တယ်ပေါ့နော်ဟိုပြီးရင်နောက်တစ်ခုကဘာကြောင့်သူတို့အတီးပြူရလဲလို့ပြောရင်ဒီမြေနဲ့ပတ်သက်ပြီးတော့ဟိုမြေယာကိုပဲရောင်းကုန်တစ်ခုအဖြစ်ရှုမြင်တဲ့ဟာမျိုးမြင်နေတာရှိတယ်ပြီးရင်ဒီနိုင်ငံရေးအယူအဆအရတခြားမြေနဲ့ပတ်သက်တဲ့မူဝါဒ policy ရန်လျားတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်နိုင်ငံမှာကောင်းကောင်းမွန်မွန်လို့မရှိဘူး2016မှာထွက်တဲ့ဟိုမြန်မာဟိုမူဝါဒရှိတယ်အဲ့မူဝါဒထဲမှာလည်းမကောင်းတာတွေရှိတယ်ကောင်းတဲ့အချက်တွေတိုင်းနာကန်းကန်တာတွေပါအဲ့ဒါတွေကိုလည်းရင့်သူရှုတာလည်းရှိတယ်နောက်တစ်ခုကဒီဥပဒေကိုပြန်ပြီးတော့တို့အသက်သွင်းရခြင်းအကြောင်းရင်းကဘာရှိလဲဆိုရင်တို့ရင်းနှီးမြှုပ်နှံမှုလုပ်ခြင်းတာကျွန်တော်ဆိုတာကရင်းနှီးမြှုပ်နှံမှုဥပဒေရှိတယ်ဒူစီဝိုင်းစုံနေတဲ့ SSS ဥပဒေတွေရှိတယ်အဲ့လိုဥပဒေရှိပါရင်လည်းမြေယာဥပဒေမှာရင်းနှီးမြှုပ်နှံမှုလုပ်ဖို့ဆိုတာတွေအကုန်ပါတယ်ဒီဥပဒေတခုလုံးချုပ်ချင်းကြော်ယူအားလုံးကလေသမားဆိုတာစားတဲ့ကြောင်းပဲပါပြီးတော့ကျနာကုမ္ပဏီတွေလုပ်ငန်းရှင်တွေခရိုနီတွေပြည်သားလုပ်ငန်းရှင်တွေပြည်ထောင်လုပ်ငန်းရှင်တွေအလုပ်လုပ်ဖို့လုံအင်ရင်ရဲအရေးပိုင်တဲ့အမှုနဲ့တောင်သူတွေတရားစွဲဖို့ဆိုတဲ့အားမျိုးတွေဖန်တီးကြတာဖြစ်တယ်ဖန်တီးနေတာမဟုတ်ဘူးစိုးရိမ်နေတာမဟုတ်ကျွန်တော်ပြတ်သွားပြီကျွန်တော်တို့ဒီဇင်ဘာမှာဒီဥပဒေထွက်ပြီးတော့ မဥပင်ရလေသမားတွေဆန္ဒပြတယ်အခုဒီနေ့ပြည်ဆိုရင်35ဦးရှိပြီဒီဥပဒေတရားဆွဲခင်ရလားကျွမ်းငယ်မှာလည်းဒီလိုမြင်လဲမြင်ဥပဒေပုံမှန်20ခုခါဝင်းနဲ့ဆွဲခင်လာ4ဦးထက်ရှိပြီအဲ့လိုမျိုးသူကလူတို့ကိုဖိနေရရန်တရားနဝတာတုံးခဲ့တဲ့အတိုင်းပဲပြန်ပြီးတော့ဒီဥပဒေဒီပြုံပြန်ဖြစ်မှာပဲဆိုကျွန်တော်ထောက်ပြတော့ညာလည်းထပ်ဖြစ်နေတယ်ဒီပြဘာဘာရှိသေးလဲလို့ပြောရင်တောင်သူတွေထောက်ကြခံရရုံမဟုတ်ပဲနဲ့ဒီထဲမှာ CSO တွေဟိုတော့ရပ်ပတ်အဖွဲ့အစည်းတွေဥပဒေပညာရှင်တွေကသူကဟိုထောက်ကြနိုင်တဲ့ပုံမှန်မျိုးတွေထပ်တော့ဥပမာကျူးကျော်သူရဲ့အနောက်မှာကျူးကျော်သေးသူဟိုဝင်ရောက်လောက်ကန်သူရဲ့အနောက်မှာဝင်ရောက်လောက်ကန်သေးသူဆိုတဲ့ဟာမျိုးတွေရိုးရတလေးကိုဆန့်ကျင်နေအချက်တွေကလည်းအများကြီးပါလာတယ်ပြောချင်တာတိုင်းရင်းသားကိုနားမလဲတာဖြစ်တယ်ပေါ့နော်တိုင်းရင်းသားတွေကိုနားမလဲတာတိုင်းရင်းသားလို့ပြောချင်တာပမာတိုင်းရင်းသားတွေကိုလည်းနားမလဲဘူးလက်ပတော်ကိုပါမောက်လီးသလိုလီးတဲ့ဖြစ်စဉ်မျိုးတွေထပ်ကြည့်အောင်တို့ဖန်တီးနေတာပြင်ဒီဥပဒေကြီးတဲ့ဟာကလက်ရှိအစိုးရတည်ရဲ့ကတာဝန်ရုပ်ပြောလို့ရတော့ညာလဲတကယ်လာခဲ့တဲ့နာဝတကအမင်းညီသားချက်နဲ့စီမံခဲ့တဲ့ဟာဖြစ်တယ်အဲဒီလူလူဖိနေရန်တရားကိုအသက်သွင်းတာကလွတ်တော်ကပြက်နေပြီလို့ပြောလို့ရတယ်လွတ်တော်ထဲမှာဒီဥပဒေချမ်းကော်မတီတို့ဘာလို့ကထွက်ရင်လက်ရှိအမတ်တွေကဖက်ကုန်မဖက်ပဲညလုံးမိတ်ခလုံးမိတ်တဲ့ဟာကပြည်သူတန်ဖိုးလို့ကတစ်ခွက်ရောက်သွားစေရဆိုတာကိုမသိဘူးပေါ့သူတို့ကတော့အဓိကအနည်းချုပ်ပြောရင်သူတို့ကဘာကြောင့်လုံလဲလို့ပြောရင်တိုင်းပြည် GDP တခုရဲ့ကိုပဲချီပြီးလုံနေတာဖြစ်တယ်တကယ်လက်တွေ့လူထုဘဝတွေဟိုတိုင်းရင်းသားဘဝတွေကိုနားမလည်ဘူးဆိုတာဟိုထောက်ပြချင်ပ
ါဟုတ်ကဲ့ဆွနေရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွနေဝတ်တက်ကိုတိုင်းရိုက်ပါဝင်ဆွနေကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုလည်းရှိနေပါတယ်ကျွန်တော်တို့ကိုတီးလည်မှုကထိုင်းနိုင်ငံကပါကိုတီးလည်မှုလဲဆွနေကျင်တာပဲဖြစ်ဖြစ်မင်းမြင်နေတာပဲဖြစ်ဖြစ်ဆွနေမင်းမြင်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီအခြေခံဥပဒေကကျွန်တော်အနေနဲ့ပြောရမယ်ဆိုရင်ညောင်းနှပင်နီလာကံကနော်အဲ့ဒီအခြေခံဥပဒေမျိုးရေးဆွဲထားသလိုဖြစ်နေပါလေခင်ဗျာဘာဖြစ်လို့လဲဆိုရင်နော်အခုပြည်သူတွေကိုနော်တို့နိုင်ငံရဲ့အမြောက်များစွာမှလည်းတိခဲ့သလိုပဲနော်ပြည်သူတွေကိုမောင်းထုတ်တဲ့သဘောမျိုးဖြစ်ပြီးမှတို့ရေးဆွဲတဲ့အခြေခံဥပဒေမျိုးဖြစ်နေတယ်ခင်ဗျာအဲ့ဒါကြောင့်မို့နော်ပြည်သူတွေအញ្ញအနှစ်နာဖို့လာလာရှိတဲ့ပြည်သူတွေကိုနော်မျက်နှာမူလို့ရေးဆွဲတဲ့အခြေခံဥပဒေမျိုးကြောင်းအနေနဲ့ဖြစ်စေချင်ပါတယ်ကွာမဟုတ်လို့ရှိရင်နော်ကျွန်တော်တို့တိုင်းသားပြည်သူဗမာပြည်သူအားလုံးဟာနော်ဒုက္ခရောက်မဲ့အခြေအနေမျိုးဖြစ်တယ်လို့နော်မိလောက်ရတဲ့တင့်လို့ဖြစ်သွားမဲ့ဆိုတဲ့သဘောများသိရောက်နေတဲ့အတွက်နော်ဒီလိုအခြေခံဥပဒေကိုနော်ဒီအချိန်မှာရေးဆွဲလို့မဖြစ်သေးပါဘူးလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
โอเคကိုတီးလည်းမှုဆွေးနွေးတာကျေးဇူးပါကျွန်တော်နောက်ထပ်ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပေးဖို့ဆွေးနွေးထားတဲ့ပုံကိုတချို့လည်းရှိပါသေးတယ်အရင်ဆုံးကတော့မိတ္တလာမျိုးကဦးစိန်မောင်ဖြစ်ပါတယ်မဆုမောင်ဖတ်ပြပေးပါဦးခင်ဗ
ျမန္တလေးတိုင်းဒေသကြီးမရရမြို့နယ်မှာနှစ်ပေါင်း40ဓမ္မဦးချလုံနေခဲ့တဲ့တောင်သူလယ်သမားကြီးများရဲ့မြေဧကတထောင်ခန့်ကို1988ခုနှစ်မှာအစိုးရကသိမ်းယူခဲ့ပါတယ်။1990ခုနှစ်မှာတော့တပ်မတော်ကမွေးမြူရေးလုပ်ဖို့ထပ်မံသိမ်းယူခဲ့ပါတယ်။တကယ်မလုပ်ဘဲနဲ့သူတို့ရဲ့ပတ်သက်သူများကိုလုပ်ပိုင်ခွင့်နေပေးခဲ့ပါတယ်။မူလပိုင်ရှင်တောင်သူလယ်သမားများက၎င်းမြေများအပေါ်တီးဆားက9000နှုန်းပေးပြီးတော့လုံနေခဲ့ကြရပါတယ်။တဖြည်းဖြည်းတီးဆားကဒိုးတောင်လို့တဧကကို3,200အထိပေးပြီးတော့လုပ်နေကြရပါတယ်အသနာခံတင်ပြခဲ့တော့လည်းမရကြပါထို့နည်းအတူပဲရေရာရှည်မြို့နယ်ကကြံစိုက်တောင်သူများကလည်းဓမ္မဦးချမြေကိုတက်မတော်အစိုးရလက်ထက်ကသိမ်းယူခဲ့ပါတယ်စိုက်ပျိုးရေးမအောင်မြင်လို့သိမ်းထားတဲ့မြေတွေကိုပိုင်ရှင်များကိုပြန်ပေးဖို့သက်ဆိုင်ရာအာဏာပိုင်များထံပြန်အပ်ခဲ့ပါတယ်သို့တော်လည်းအာဏာပိုင်များကပြန်မပေးဘဲအချင်းချင်းညှိနှိုင်းဝေယူကြကြောင်းတို့ကိုရင်ဖွင့်ချက်များအရာသိရပါတယ်ကဲမဲ့သူဝေးတဲ့တောင်သူလယ်သမားများရဲ့ဘဝပါလားလို့တောင်ဆိုရမလိုပါပဲအောက်ခြေမှာစစ်ဆေးတွေ့ရှိချက်များအရာဆိုရင်မြေစီစီရေးအဖွဲ့တွေကကွင်းစင်ပြီးတော့စစ်ဆေးဆောင်ရွက်ခြင်းမရှိပါဘူးတို့အတွက်အထူးစုံစမ်းစစ်ဆေးရေးအဖွဲ့တွေဆီလွတ်ပြီးတော့စစ်ဆေးစေချင်ပါတယ်တပ်ဆိုင်ရာဌာနဝန်ထမ်းတွေအနေနဲ့မှန်မှန်ကန်ကန်အဂရိကင်းကင်းနဲ့အစိုးရအပေါ်ပြည်သူအားကိုးလာအောင်ဥပဒေနဲ့အညီဆောင်ရွက်စေလိုကြောင်းတောင်းဆိုနေကြတာကိုသိရပါတယ်။ဒီလိုဖြစ်စဉ်နေတဲ့အခြေအနေတွေနိုင်ငံအနှံ့အပြားမှာရှိနေတာကြောင့်နိုင်ငံတော်သမ္မတကြီးကလေယာမြေနဲ့အခြားမြေများသိမ်းဆည်းခြင်းခံရမှုပြန်လည်စစ်ဆေးရေးဗဟိုကော်မတီကိုပြင်ဆင်ဖွဲ့စည်းပေးခဲ့ပြီးတော့အောက်ပါအတိုင်းလမ်းညွှန်မှာကြားထားကြောင်းသိရပါတယ်။လေယာမြေနဲ့အခြားမြေများသိမ်းဆည်းခြင်းခံရမှုများမှာတရားစွဲဆိုခြင်းခံရခြင်းနဲ့ရရှိထားသည့်လုပ်ငန်းရှင်များကလည်းပြည်ထောင်စုတရားလွှတ်တော်ချုပ်ကိုစာချုပ်တော်တင်သွင်းသဖြင့်သက်ဆိုင်ရာတိုင်းဒေသကြီးအစိုးရများကတရားပြိုင်အဖြစ်ခြေပနေရခြင်းရှိလာပါ၍နိုင်ငံတော်၏မူဝါဒနှင့်အညီအမြန်ဆုံးစီစစ်ရန်ဆိုပြီးလမ်းညွှန်ခဲ့ခြင်းဖြစ်ပါれအားလုံးခြုံပြီးတော့ပြောရရင်တော့အောက်ခြေအာဏာပိုင်အဖွဲ့အစည်းများကတစ္ဆာရှိရှိတာဝန်တည်တည်နဲ့အမှန်အကန်မလုံမာကိုစိုးရိမ်နေရတာကိုတွေ့နေရတဲ့အတွက်စီးစီရေဗဟိုကော်မတီအစ်စ်က တရားဝင်နဲ့အညီဖြစ်အောင်ကြက်မဲ့ဆောင်ရွက်ပေးဖို့အဓိကလိုအပ်နေပါကြောင်းဆွေးနွေးအပ်ပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့နောက်ထပ်စာတစောင်းလည်းကျွန်တော် Facebook ကပေးပို့ထားတာပါသူကတော့ဥမျိုးမြင့်ဖြစ်ပါတယ်ကျွန်တော်ကစကိုင်းတိုင်းမော်လိုက်မြို့ကဖြစ်ပါတယ်အခုအစိုးရနဲ့လွှတ်တော်ကမြေရစီမံခန့်ခွဲမှုဥပဒေရရှောက်ထားရမယ်ဆိုတော့လှုပ်ဆောင်ချက်ကဥပဒေနဲ့မညီဖြစ်နေတယ်လို့တင်ပြဆွေးနွေးလိုပါတယ်တဲ့ဘာကြောင့်လဲဆိုတော့ဒီလိုလှုပ်ဆောင်လိုက်တာတွေကဆေးရနာရှင်ခေတ်ကအောက်ခြေတွေလူမိုက်ငါဥပဒေကိုမတရားအသုံးချတာမျိုးဖြစ်နေပါတယ်တဲ့ဒါတွေကတိုင်းရင်းသားဒေသတွေကစစ်ပြေးရှောင်နေအတွက်ဆိုရင်တော့အများကြီးနစ်နာကြမှာပါဆိုပြီးရေးပါတယ်နောက်စာတစောင်းကလည်းကျွန်တော်ဒီ Facebook မှာတိုက်ရိုက်မှတ်ချက်ပေးနေတာတခုကတော့ဒီနယ်မြေတွေမှာပြင်ဆင်ထားတဲ့ဥပဒေကိုမရောက်သေးတာပါတဲ့မြို့နယ်မြေစည်းင်းနဲ့စီးရင်ဌာနကဘာမှဆောင်ရွက်တာတွေမရှိပါဘူးတဲ့ဆိုတော့စောစောဥစိမ်မော်ရဲ့ဆံမလေးလူလူချမ်းမရင်ဆိုင်နေရတဲ့ဒီမြေသိမ်းရသိမ်းကိစ္စတွေတာဝန်ရှိသူတွေကထိရောက်မဖြစ်ရှင်းနေတဲ့အခြေအနေတွေကိုထောက်ပြတာတွေ့ပါတယ်ဒီလိုပဲဒီဝန်ထမ်းရဲရဲမှာအားနည်းချက်တွေရှိနေတာတွေကိုလည်းပြောပါတယ်ဆိုတော့ဒီကျွန်တော်တို့ဒီဥပဒေနဲ့ပတ်သက်လို့ပေါ့လေတိုင်းရင်းသားဒေသတွေအထူးသဖြင့်ဒီစီးရဲတင်းမာမှုတွေတိုက်ပွဲတွေဖြစ်နေတဲ့ဒေသတွေမှာဟိုမှာပို့ပြီးတော့နစ်နာနိုင်နေဆိုပြီးတော့တော်တော်များဝေဖန်ပါတယ်ဒီပြီးခဲ့တဲ့ဒီပတ်ထဲမှာပဲဒီကုလသမဂ္ဂဒီလူခွင့်ရထုကိုယ်စားရန်ကြီးလေးကလည်းအကိစ္စကိုထောက်ပြသွားပါတယ်ဆိုတော့အထူးသဖြင့်ပေါ့လူတွေကပြေးကြလွှားကြဖြစ်နေကြတဲ့အချိန်ဒီမှာဆိုရင်ဒီလူတွေရဲ့မြေရည်ရာတွေကဟိုဥပဒေနဲ့အညီဖြစ်အောင်တရားဝင်ရှောက်ဖို့ဆိုတော့အခုချိန်မှာဟိုမဖြစ်နိုင်တဲ့အခြေအနေမျိုးဖြစ်နေတော့ဒီလိုအခက်အခဲမျိုးတွေကိုလက်တလုံးမှာကျော်လွန်နိုင်တဲ့အခြေအနေမျိုးတွေရောဘာတွေများရှိမလဲဆရာဦးစီဟိုဆရာဦးသိန်းတန်းခင်ဗျာ
ဘာလို့ရာဒီဥရိယာခုနအဲ့ဒီအခြေတွေထည့်စဉ်းစားမှာပေါ့စစ်ကြောင်နေသူကဘယ်လိုအထောက်ထားပြပြီးတော့ရှောက်နိုင်မလဲနောက်တစ်ချက်ကဟိုခုနပြောခဲ့တဲ့အတိုင်းသက်ဆိုင်ရာဥပဒေဌာနတွေဟိုတော့ကကြည့်တယ်ညီစင်းလို့ဗျာဒီတိုင်းအချက်လက်တွေဘလောက်များမှန်မှန်ကန်ကန်စနစ်တကျတောက်ခံနိုင်ခဲ့လဲဆိုတော့အချက်တွေပဲရှိနေတယ်ဟိုအဲ့လိုအခြေအနေမျိုးမှာဟိုကျွန်တော်ထင်တယ်ဒီဟာကြီးကရဆိုင်ခါပင်သေးတယ်ဒါမလုပ်နိုင်သေးဘူးအဲ့ဒီလမ်းရဲ့ရှိတယ်ရဆိုင်ပြီးတော့ဥပဒေပြင်ဖို့ပဲရှိနေတယ်ဒါကတော့လူကြီးရဲ့တကယ်ဘောကအခြေအနေနဲ့ကိုက်မီမရှိဘူး။ဆက်အနာချင်းနဲ့ကြားသေးတယ်ဒါပြီးတော့အသက်သွင်းတဲ့သဘောပဲ။အဲ့တော့2012လေယာဉ်ဥရော2012လေလစ်နေတာမြေဥရောကအငင်းပွားစရာတွေအများကြီးနဲ့လူမှုကျူးကြီးကျိုးကိုကာကွယ်တဲ့ဥရောမဟုတ်ဘူးလို့ကျွန်တော်ပြောတယ်။ဒါတွေဖျက်သိမ်းပြီးချင်းအားဖြင့်ဒါနော်ကျွန်တော်တို့လူမှုကိုကူစားပေးနိုင်တယ်ဖြစ်
โอเคကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့နောက်ထပ်စာတစောင်းကိုလည်းဖော်ပြခြင်းပါတယ်သူကအမေရိကန်ပြည်အောင်စုကမောင်တသနာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗ
ျလက်ရှိ NLD အစိုးရဟာပြည်သူတွေကရွေးချယ်တင်မြှောက်ထားတဲ့အစိုးရပါအာဏာသိမ်းစစ်အစိုးရမဟုတ်ပါဘူးပြည်သူကိုတာဝန်ယူမှုတာဝန်ခံမှုပြေဝါရှိတယ်ဆိုတာလည်းမငြင်းနိုင်ပါဘူးဒါပြင်အစိုးရရဲ့မူဝါဒတွေကိုထိမ့်ညီပေးနိုင်မဲ့လွတ်တော်တွေရပ်ဖတ်ဖွဲ့စည်းတွေသတင်းမီဒီယာတွေရှိနေတဲ့အတွက်မြေလွတ်မြေလပ်မြေရိုင်းစီမံခန့်ခွဲမှုဥပဒေကြောင့်ဘဝဆင်းဆက်လောက်ကင်လာကြတဲ့မိယာတွေဆုံးရှုံးကုန်မှာအလွန်ကြုံစိုးရိမ်စရာမလိုအပ်ဘူးလို့ယူဆမိပါတယ်မိမိတို့ရဲ့မိယာပိုင်ဆိုင်မှုတွေကိုစနစ်တကျတရားဝင်ပြုလုပ်ခြင်းအဖြစ်မျိုးသားတဲ့အာဏာပိုင်တွေဌာနဆိုင်ရာတွေခရိုနီတွေနဲ့ပြည်ပယင်းနှီးမြှုပ်နှံမှုလုပ်ငန်းရှင်တွေရဲ့မိယာသိမ်းပိုက်မှုဘေးအန္တရာယ်ကလွတ်ခင်းနိုင်သလိုသိမ်းပိုက်ခံရပါကလည်းထိထိရောက်ရောက်တရားစွဲဆိုနိုင်ကြမှာဖြစ်ပါတယ်အထူးသဖြင့်နေပေါင်းများစွာမလုပ်ခဲ့တဲ့မိယာစီမံခန့်ခွဲမှုဥပဒေတွေကိုစနစ်တကျပြုစုခြင်းအဖြစ်စနစ်စိုးကိုဖတ်တွယ်ပြီးမတမာတဲ့နီလန်းနေနဲ့ရယူထားတဲ့မိယာတွေကိုဖော်ထုတ်နိုင်မှာဖြစ်သလိုတိုင်းပြည်ဗန္နာငွေအမြောင်များလေလွတ်ဆုံးရှုံးမှုဘေးအန္တရာယ်ကနေကာကွယ်နိုင်မယ်လို့လည်းယူဆမိပါတယ်။တခါမိယာပိုင်ဆိုင်မှုတွေကိုတည်ဝင်ပြုလုပ်ခြင်းကြောင့်ဘိုးဘွားဆင်ဆက်လောက်ကင်လာကြတဲ့လယ်သမားတွေအနေနဲ့ဇယန်တရားမျိုးစေ့တွေကနေနီးပညာနဲ့ငွေကြေးအစုံထောက်ပံ့ကူညီမှုတွေမျိုးစုံရနိုင်တယ်လို့ယူဆမိပါတယ်။ဒါပြင်ရပ်ဖက်အဖွဲ့အစည်းတွေလွတ်တော်ကိုယ်စားလှယ်နဲ့ပူးပေါင်းပြီးမိယာစီမံခန့်ခွဲမှုဥပဒေရဲ့အာဏာချက်အားစာချက်ကိုလယ်သမားတွေကိုယ်တိုင်တင်ပြခွင့်ရရှိမှာဖြစ်တဲ့အတွက်ကောင်းသောအကျိုးကျေးဇူးတွေအများပြားရရှိနိုင်မှာကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့ဒီအမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါသူကတော့ဒီနိုင်ငံအနှံ့အမြေအရာတွေကိုစနစ်တကျစီမံခန့်ခွဲဖို့ပြဋ္ဌာန်းတာဖြစ်တဲ့ကြောင့်ဥပဒေကအကျိုးရှိမယ်ဆိုတဲ့အမြင်မှာဆိုတော့ဆရာဦးသိန်းသိန်းတို့ဒီဥပဒေမှာကျွန်တော်တို့စိုးရိမ်စရာတွေကြီးပဲရှိနေတာလားဒီကောင်းတဲ့အချက်တွေရောမရှိနိုင်ဘူးလားဥမာဟိုမြေယာစီမံခန့်ခွဲမှုကိုစနစ်တကျဖြစ်အောင်လုပ်တယ်ဆိုတဲ့အပိုင်းမျိုးပေါ့လေဒီလိုရှိတော့အောင်နေကြည့်မယ်ဆိုရင်ရောကောင်းတယ်လို့ပြောနိုင်တာဘာများမြင်မိလဲ
။မြေယာစီမံခန့်ခွဲမှုကဒီထဲလာလို့မလိုပါဘူးရ။မြေယာစီမံခန့်ခွဲမှုပေးတယ်ကအခုကျွန်တော်လေယာဉ်နဲ့စီးရင်ဌာနဆိုပြီးတော့ဟိုတုန်းကကြီးတိုင်းနဲ့မြေစင်းကြီးတိုင်းနဲ့မြေစင်းကသူ့လုပ်ငန်းသူကိုလုပ်ဖို့အတွက်ဥရေပြီးကြပြတန်းကြရမရှိပါဘူး။ဒါတရားကတော့ကျွန်တော်ကိုတီတူလို့ယူဆတယ်လို့ပဲ။ဒါကတော့ကျွန်တော်တို့ရင်းနှီးနှုံနှံမှုတွေသိလို့ဆဲလို့ရသိတယ်လို့ပဲဖြစ်နေ။ကျွန်တော်တို့ဒီမြေလို့မြေလမြေရဲဆိုနောက်ဆက်နဲ့ခုနီဥရေရဲ့အတူတူဖွင့်ဆိုချက်တွေကိုကျွန်တော်သဘောမတူဘူး။ဒါလေယာဉ်နှောက်ဆက်နဲ့လေယာဉ်ရဲ့ဥဒီမှာလေသမားဆိုတဲ့ဖွင့်ဆိုချက်တွေသဘောမတူဘူး။ဒီဥရေရဲ့တင်ကြုံအစ်တာရကွာကောင်းတဲ့လက္ခဏာချက်တွေမရှိဘူးလူမှု လူပြည့်နေချင်းချေဘူးဘလူစီယာမီးလို့မရယာလူကိုလုံတာတဲ့ဥတွေလို့ကျွန်တော်တို့ညင်းနေရဲ့
ဟုတ်ကဲ့ဒါဆိုတော့ကျွန်တော်ဥစော်ရဲကိုလည်းမေးချင်ပါတယ်ခင်ဗျအခုကဒီဥပဒေကလက်ရှိဟိုရည်ရွယ်ရင်းကဒီအာဏာရှိတဲ့လူတွေငွေချေးတက်နေတဲ့လူတွေအကျိုးရှိမဲ့ဥပဒေလိုမျိုးဖြစ်နေတယ်ဆိုတော့ဒီလိုလူမျိုးလူတွေအတွက်ကြည့်ရအကျိုးဟိုရှိရမဟုတ်ပဲနဲ့ဒီတာမန်ပြည်သူတွေအထူးသဖြင့်ပေါ့ဒီဥပဒေရဲ့အကျိုးတရားမှုကိုတိုက်ရိုက်ခန်းစားမယ်တောင်သူတွေအကျိုးရှိဖို့ဆိုရင်ဒီဥပဒေမှာအဓိကဘာတွေပြင်ဖို့ဆင်ဖို့လိုမလဲဥစော်ရဲ
ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်အခုမြေယာမူဝါဒရှိပါတယ်ဒီမြေယာမူဝါဒမှာဆိုလို့ရှိရင်ဒီမြေယာတွေကိုအဲ့လိုပြည်သားလူအများပေါ့နိုင်ငံသားအလုံးကမျက်မျက်တတာနဲ့တရားမျှတစွာရောက်သုံးစွဲရမဆိုအချက်လည်းပါပါတယ်အဲ့တော့ကျွန်တော်တို့ကအခုဒီနေရာဒီ2000အဲကျွန်တော်တို့ဒီမြေလွမြေလမြိုင်ဥပဒေမှာဆိုလို့ရှိလို့ရှိရင်အာဒီအခုနိုင်ငံတော်မြေယာမူဝါဒအနေနဲ့လွဲချော်နေပါတယ်ဘာဖြစ်လို့လဲဆိုတော့နိုင်ငံတော်မြေယာမူဝါဒမှာဆိုလို့ရှိရင်အတိုင်းသားဒေသတွေမှာဗမာပဲဖြစ်ဖြစ်ဒီမြေတွေမှာမှတ်ပုံတင်မတင်တင်တင်ပေါ့နော်အတိုင်းသားဒေသတွေမှာဒီလိုမူလလက်ဦးလောက်ကင်နေတဲ့လူတွေကအခြေအနေမပြတ်ပြားပဲနဲ့မထိခိုက်ဖဲနဲ့ဒီကိစ္စတွေကိုဆောင်ရွက်ရမယ်ဆိုတဲ့အချက်ကအခုဒါတွေနဲ့လွဲနေပါလေအခုဆိုလို့ရှိရင်ကျွန်တော်တို့တနိုင်ငံလုံးပါဗျာကျွန်တော်တို့ဒီရှမ်းပြည်လွယ်တောင်းမှာဆိုလို့ရှိရင်လေဧက400ကျော်လောက်ကိုကျွန်တော်မြေလွမြေလက်မြေဥပဒေနဲ့တင်လိုက်တယ်ဒါပေမဲ့မြေလွမြေလက်မြေဥပဒေမှာဆိုလို့ရှိလို့ရှိရင်ဒီမြေလွဆိုတာပါမြေလက်ဆိုတာပါဆိုတာဒါလူတွေနေထိုင်ငွင့်မရှိတာဟာမြေလက်ဆိုလို့ရှိရင်လေတစ်ချိန်ကနေထိုင်ပေမဲ့အခုအသုံးမပြုတဲ့မြေမျိုးဖြစ်ရမယ်အခုကလေသမားတွေကိုယ်တိုင်လောက်ကန်စားတော့နေတဲ့ဟာကိုမြေစင်ရင်မှကြည့်လိုက်လို့ရှိရင်မြေလွမြေလက်ရန်ချစ်တဲ့အတွက်ကိုဆိုပြီးတော့သူတို့ကဒါကိုတိမ့်လိုက်တယ်မြေလွမြေလက်နဲ့တိမ့်ပြီးတော့ခရိုနီတွေနဲ့ခုနကလုပ်ငန်းရှင်တို့ရောင်းချလိုက်တယ်ဟလာကျွန်တော်တို့လောက်ကန်ကွင်းပြုတ်လိုက်တယ်အဲ့တော့ဒီမျိုးဥပဒေမှာဘာပါလဲဆိုရင်ပတ်စံရှိတဲ့လူတွေကနိုင်ငံသားတွေနဲ့ပတ်စံကုန်ပြီဆိုရင်9000ကနေ5000ထိလောက်ကွင်းရှိတယ်တိုင်းသားလုပ်ငန်းရှင်က900ကနေ5000ကနေ5000တိုင်းသားလုပ်ငန်းရှင်ဆို900ကနေ5000အခြေပါလုပ်ငန်းရှင်ဆို900ကနေပြီးတော့ကျွန်တော်တို့နားတော်ထိလောက်ခွင့်ရှိတယ်ဒါပေမဲ့ကျွန်တော်တို့ကတိုင်းသားပြည်သူတွေမှာကြတော့ဟုတ်လားကျွန်တော်လောက်ကန်စားတော့ဖို့အတွက်ပေ200ခွက်တွေဟဲ့လားခုနကပေ40ပေ60ခွက်တောင်မှ6စားခွင့်မရှိဘူးအဲ့တော့ကျွန်တော်တို့ကဒီမြေလွမြေလက်မြန်ဥရရာဆိုလို့ရှိရင်ဒါဒီကျွန်တော်တို့ခုနကနိုင်ငံတော်မြေယာမူဝါဒတွေနဲ့လည်းလွဲချော်နေတယ်နောက်တစ်ခါအခုဆိုလို့ရှိရင်ဟုတ်လားတောက်လျှောက်ကိုတောင်းလမားတွေကဒီမြေလွမြေလက်မြန်ဥတွေနဲ့ပတ်သက်ပြီးတော့ထောင်တွေပဲကျနေတယ်တရားစွဲခံနေရတယ်သို့ဆိုရင်ရုံငိမ်းပေါင်းဘင်းက60စီပြက်နေရတာကိုကြည်ချင်းအဖြစ်ကိုဒီမြေလွမြေလက်မြန်ဥတွေရာဆိုလို့ရှိရင်ပြန်လဲရေးဆွဲတော့မဟုတ်ဖြတ်သိမ်းပြီးတော့ကိုအစ်စ်ဆွဲရမယ်ဆွဲတဲ့အခါမှာလဲတောင်းလမားတွေပါဝင်ပတ်သက်ရမယ်ဒေသမားကြီးကြွန့်ကျင်တွေပါရမယ်အလွတ်တော်ကြီးပဲနဲ့ကျွန်တော်တို့မလုံလောက်တော့ဘူးဆိုတဲ့အခြေအနေကအခုပြဿနာတွေကလက်ရှိခံစားပြီးတော့အစိုးရမရှင်းနိုင်တဲ့ပြဿနာတွေကပေါ်ပြနေတယ်ခင်ဗျာ။ဒါကြောင့်ဒီဥစ္စာကကျွန်တော်တို့လုံးဝလက်ခံလို့မရဘဲနဲ့ပြန်လဲပြင်ဆင်ရေးဆွဲသုံးဖို့ဖြတ်သိမ်းပြီးတော့အသည့်စည်းရေးဆွဲရမယ်ဆိုတော့ပေါ်လွင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဦးစီသူရဲ့သဘောထားကိုခင်ဗျာအခုကဟိုဆော့ဆော့အကုန်လုံးထောက်ပြနေတယ်လို့ပြောလိုက်တာ။ငွေကြေးတန်းတဲ့နေသူတွေဩဇာအာဏာအရှိန်အဟွာရှိတဲ့လူတွေအတွက်ပဲအကျိုးရှိမလို့ဖြစ်နေတဲ့ဥပဒေတရားဆိုတော့ဒါကိုအဓိကပေါ်လေပြင်ဖို့ပဲဖြစ်ဖြစ်ဒါကိုအစ်စ်ပြန်ရေးဆွဲဖို့ပဲဖြစ်ဖြစ်ဘယ်ပိုင်းနေမှာအဓိကလိုအပ်ချက်တွေရှိနေမလဲ
။ဟိုအပိုင်းနဲ့ပြောရင်တော့အဓိကဥပဒေပုံမှန်ဒီအားလုံးကဒီရင်းနှီးမြှုပ်နှံမှုလုပ်ဖို့ဟိုတရုတ်ကိုဖိတ်ခေါ်တော့ဖို့နောက်ပိုင်းလာမယ့်ဟာတွေကိုအတွက်ကိုတကားခွင့်ရေးဆွဲထားတာဖြစ်တယ်ပေါ့နော်။အဲ့တော့ဟိုပြင်မယ်လို့ပြောရင်ကျွန်တော်တို့ကပြင်တာကိုသဘောမတူဘူးလုံးဝဖြတ်သိမ်းရမယ့်ဥပဒေဖြစ်တယ်။ဟိုတခြားရင်းနှီးမြှုပ်နှံခြင်းရင်းနှီးမြှုပ်နှံမှုဥပဒေတို့ဘာလို့ချိန်ပြီးသားချီပြီးတာပေါ့လေဒါပေမဲ့ဒီထဲမှာကမျိုးကိုလွယ်တကူတင်လို့ရအောင်သူကမျိုးကိုတင်ရုံတွင်မဟုတ်ဘူးအဲ့ဒီပုံမှာနေထိုင်တဲ့လူတွေကိုရဲရင်ကအလိုတလိုအသုံးပြုပြီးတော့တရားစွဲခွင့်ရအောင်ဟိုဖန်တီးတာဖြစ်တယ်ပေါ့နော်အဲ့တော့ကျွန်တော်ကတော့ဖြတ်သိမ်းရေးဘက်မှာပဲကျွန်တော်မမထနဲ့ရက်တီတာလည်းရှိတယ်နောက်တစ်ခုကဒီထဲကအပိုင်းတွေကဟိုကောင်းတာဟိုပြောပါဆိုရင်ကောင်းတာကျွန်တော်တခုမှမတွေ့ရဘူးမြေလူမြေလေးမြေလျှောက်ဖို့အချက်20ရှိတယ်20လုံးကလေသမားမတက်နိုင်တဲ့ဟာတွေကြီးပဲဥမာအဖြစ်မြေကြီးမြေပုံ105သဘောမျိုးပေါ့လေအဲ့ဒါမျိုးလေသမားတိုင်းမှာရှိနေတဲ့ကိစ္စမဟုတ်ဘူးဘန်အန်ငွေလို့ပြောရင်ဘန်အန်ငွေကခရိုနီပါပဲရှိတာလေသမားတွေမပြောနဲ့တော်တော်ဟိုပုံမှန်မျိုးပေါ်လူတဲ့သားတော်ဟိုဘန်မှာဘန်အန်ငွေရှိတဲ့ကိစ္စမဟုတ်ဘူးပြည်နယ်သုံးဖို့တိုင်းဒေသကြီးရထောက်ကန်ချက်ဆိုပြီးဝေးရောလေသမားဆိုတာရွာယုံရက်ကွက်ယုံတောင်မှပြည်ရဲတာမဟုတ်ဘူးပေါ့တကယ်ကိုလူတို့နဲ့အလံဝေးပြီးတော့ဟိုတမင်ဖန်တီးကြတဲ့ဟာဟုတ်တယ်လူတို့နဲ့လုံးဝလာလာမှမတတ်ဆိုင်မနဲ့ဟိုလူတို့ကိုအလွယ်တကူဖိနှိပ်လို့ရအောင်မောင်းထုတ်လို့ရအောင်ဘဝပြတ်အောင်ဘဝပြေပါအောင်ဖန်တီးကြတဲ့လက်နက်တကူလည်းဖြစ်တယ်ဘောလို့အဲ့တော့ကျွန်တော်တို့ကတော့ဒီထဲကခေါင်းနဲ့အပိုက်ပြောပါဆိုရင်ခေါင်းကအခုမှညီမတွေ့ရဘူးပို့ပြီးတော့စိုးသားစီနေတဲ့အချက်တွေပဲရှိတယ်ဘောလေအဲ့လိုမျိုးမြင်တာရှိတယ်နောက်တစ်ခုကဒီထဲမှာအဲ့ပါတဲ့အချက်တွေက ဘယ်ဘိုင်းကကောင်းနေရလဲဘယ်ဘိုင်းကဖြစ်စေရမှလဲလို့ပြောရင်အားလုံးကဖြတ်သိမ်းရမှာပုံမဲ့အားလုံးချိန်တဲ့ဟာကိုကောက်ဖတ်ကြည့်လိုက်ကြောရုပ်တစ်ခုလုံးကဒီနဝတအစိုးရကမျိုးကိုလို့တလို့အသုံးပြုတဲ့ဒီအီလီလူတဲ့စားကလို့တလို့အသုံးပြုလို့ရအောင်ကိုပဲဆက်ပြီးသွားနေရဖြစ်တယ်အခုဆက်ရှင်းမှာရောဗာပြောင်းလဲလို့ဘာမှမပြောင်းဘူးရှင်းစိုးထောင်ချဖို့တိုးလာတဲ့ဟာကြီးတယ်ပုံမှန်20မိနစ်6လပြည့်မတ်ပုံတင်ရမယ်ဆိုတဲ့ဟာတိုးလာကြီးတယ်အဲ့တော့6လပြည့်မတ်ပုံတင်နေဖြစ်စီမတင်နေဖြစ်စီဒါဒီလူလူရှိကဥပဒေတွေမှာ2012ဥပဒေမှာကောနဝတရဲ့အမိန့်ညင်ချချက်ပေါ့နော်ဥပဒေတော့မဟုတ်ဘူးဥပဒေကတော့အာဏာတည်တော့ဆိုပြီးတော့လူတို့ကိုဖိနှိပ်တဲ့အချိန်လုံးကကောပုံမှန်20မိနစ်ဆိုတာမပါဘူးမပါဘူးမဲ့လူတို့အားလုံးကဘဝပြည့်ရတယ်ထောင်လဲရောက်ရတယ်အချင်းစကန်းရောက်ရတယ်တရားစွဲခံရတယ်အခုဥပဒေကလည်းဒီ20မိနစ်အပေါ်မှာပဲကျွန်တော်တို့တင်ပြီးစဉ်းစားနေရရှိတယ်လို့မျိုး20မိနစ်ရှိပြီဖြစ်စေပါတီဖြစ်စေမပါတီဖြစ်စေဥပဒေကြီးတစ်စုံလုံးကတိုင်းရင်းသားတွေနဲ့ကျွန်တော်ပြည်သူလူတို့ဒီနေ့မှာဖြစ်တယ်။ဟိုမှာတဝဲမှာဆိုသူတို့ကျွန်းရှိရာကိုမြေလုံးမြေလည်းမြေလာလျှောက်သွားတယ်ဒီ2018ဥပဒေထွက်ပြီးတဲ့နောက်ပိုင်းမှာရှင်းပြည်နယ်မှာကုမ္ပဏီကူကတော့အုံစုရောက်လာတယ်ဟိုဟာကမျိုးတစ်စီမံကိန်းတန်းလုပ်တယ်အဲ့မှာဟာကမှာဒေသမားတွေဆန္ဒပြတယ်ဟာရှိတယ်ပြောချင်တာကလူလူလူကန်းသားရဲ့ဘဝတွေရက်တိချက်တွေကိုတခုမှထည့်သွင်းစဉ်းစားခြင်းမရှိဘဲနဲ့လူတစုရဲ့လုံခြုံရေးနဲ့ဒီနောက်ပိုင်းတရုတ်တွေလည်းတခုဝင်လာလို့ရအောင်ဖန်တီးထားတဲ့အရာသားလေးဖြစ်လို့လုံးဝဖြတ်သိမ်းတယ်လို့ကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးခဲ့တဲ့လူခွင့်ရေးရှင်တွေဦးသိန်းတန်းဦးပြည်အောင်စုတန်းရင်သာတာနုလယ်သမားတမကအတွင်းရင်မှုဦးစော်ရန်တွုံးမြေခွင့်ရေးထရီတွင်ရင်မှုဦးစီသူနောက်ကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေအမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လူရင်နဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်စနေညဒဲလီလိုက်အစီအစဉ်ကိုမနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်အစီအစဉ်ဒီအဆုံးမသက်ခင်မှာနောက်ဆုံးရသတင်းကျဉ်းချုပ်ကိုမအေးသနာကျော်ကတလှည့်ကြီးညာပေးပါအောင်ရှင်
နယူးဇီလန်နိုင်ငံခရိုက်စ်ချာ့ချ်မြို့ကမွတ်စလင်ပလီနှစ်ခုမှလူ49ယောက်သေဆုံးခဲ့ရတယ်။အစုလိုက်ပြုံလိုက်ပြစ်ခတ်မှုမှာအဓိကတရံဖြစ်ကံဖြစ်သူကိုဒီကနေ့ပဲရုံထုတ်လိုက်ပါတယ်။လူမျိုးမျိုးသားရေးဝါဒီဖြစ်တဲ့သူကိုယ်သူကြေညာထားတဲ့အသက်28နှစ်အရွယ်အော်စတြေးလျနိုင်ငံသားဘရန်ဒန်ထရန့်ကိုလက်နက်ကင်အဆောင်နှစ်ယောက်ကခြံရံပြီးရုံထုတ်ခဲ့တဲ့ခရိုက်စ်ချာ့ချ်တရားခွင်မှာတော့တရားသူကြီးကလူသက်မှုဆွဲချက်ကိုဖတ်ပြခဲ့တာပါ။လက်တလုံးအမှုတမှုနဲ့ပဲဆွဲချက်တင်ထားပေမဲ့တခြားအမှုတွေနဲ့လည်းဆွဲချက်တင်ကောင်းတင်နိုင်တယ်လို့တန်တရားရှိသူတရားခွင်ကပြန်ခေါ်သွားပြီးတဲ့နောက်မှာတရားသူကြီးကပြောဆိုသွားပါတယ်မတော်တဆမှုတွေကြုံရတဲ့ Boeing 737 Max အမျိုးအစားလေယာဉ်တွေအတွက်အစ်မြင့်ဆော့ဖ်ဝဲအသစ်တစ်ခုကိုကုမ္ပဏီကသတင်းတစ်ပတ်ကနေဆယ်ရက်အတွင်းတရားဝင်ထုတ်ဖို့ရှိနေတယ်လို့သတင်းတွေထွက်ပေါ်လာပါပြီ။လူအများကြီးတည်ဆုံခဲ့ရတဲ့တနင်္ဂနွေနေ့ကအီသီယိုးပီးယားလေကြောင်းပိုင်လေယာဉ်ပျက်ကျမှုနဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလထဲမှာအင်ဒိုနီးရှားနိုင်ငံက Lion Air လေကြောင်းကလေယာဉ်ပျက်ကျမှုနှစ်ခုစလုံးမတော်တဆဖြစ်တဲ့လေယာဉ်တွေဟာဒီအမျိုးအစားလေယာဉ်တွေပဲဖြစ်ပါတယ်။ရုရှားက2018ခုနှစ်မှာယူကရိန်းသင်္ဘောသုံးစီးကိုတိုက်ခိုက်ခဲ့တာခရိုင်းမီးယားဒေသကိုရုရှားပိုင်ဖြစ်နေတုံ့သွင်းခဲ့တာတွေအပြင်ယူကရိန်းနိုင်ငံအရှေ့ပိုင်းရုရှားရဲ့လုပ်ရည်တွေပေါ်မှာအမေရိကန်၊ကနေဒါ၊ဥရောပသမဂ္ဂတို့ကပိတ်ဆို့တန်းခတ်အရေးယူထားတာကိုငြိမ်းခံနေမှာမဟုတ်ဘူးလို့ရုရှားကပြောလိုက်ပါတယ်တခါအရေးယူလိုက်တဲ့ပုံကိုယ်တွေနဲ့အဖွဲ့အစည်းတွေရဲ့ပိုင်ဆိုင်မှုတွေစီးပွားရေးတွေကိုတားမြစ်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားတွေအနေနဲ့လည်းလုပ်ငန်းဝင်လုပ်ကိုင်ခွင့်ရှိတော့မှာမဟုတ်ကြောင်းကြေညာသွားပါတယ်အင်္ဂလန် FA ဖလားဘောလုံးပြိုင်ပွဲမှာတော့ Watford အသင်းကိုအနိုင်ရပြီးတော့ Semi-final ကို Watford အသင်းအနိုင်ရပြီးတော့ Semi-final ကိုတက်သွားပြီဖြစ်ပါတယ် FA ဖလား Quarter Final ပွဲစဉ်ဖြစ်တဲ့ Watford နဲ့ Crystal Palace အသင်းတို့ကစားကြတာမှာ Watford အသင်းက2ဂိုးတကိုးနဲ့အနိုင်ရရှိသွားတာဖြစ်ပါတယ်ရှင်
သတင်းချင်းချုပ်ကိုမရေးသနာကျော်တင်ပြပေးသွားတာပါ။စနေညရဲ့အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုည10:00နာရီကနေ 17:00 နာရီအထိဒီချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်တနင်္ဂနွေနေ့မနက်ခင်း 6:00 နာရီကနေ 8:00 နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24/40/51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်သောတာရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါသည်ရှင
Thank you. This program has come to you from the Voice of America, Washington.